Welcome to the Voice of America in Burmese.
Mingla mane kimashin. VOA American အသံရဲ့2019ခုနှစ်နိုဝင်ဘာလ24ရက်တနင်္ဂနွေနေ့နက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 0483ညလိုင်းဒိုမီတာ48 kHz 6153ညတို့ကနေဓာတ်ရိုက်ထုံးလွှင့်သွားမှာပါ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမတင်ကီထိုက်ပါကိုကျော်ကျော်သိမ့်တဲ့သူတင်းနေချင်ညာပါမယ်အမေရိကန်ဒုတိယသမ္မတမိုက်ဖန့်စ်ကအီရတ်နိုင်ငံကိုကြိုတင်မချင်ညာပဲစနေနေ့ကဆက်ရောက်သွားပါတယ်ဟောင်ကောင်မှာတော့ District Council ရွေးကောက်ပွဲတွေဒီကနေ့ကျင်းပမှာဖြစ်ပြီးရွေးကောက်ပွဲတွေအနောက်ရှက်မဖြစ်စေရေးစနပြလှုပ်ရှားမှုကတိုက်တွန်းထားပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ကောင်းပါပြီရှင်သတင်းအစီအစဉ်နောက်ပိုင်းမှာတော့ ICJ တရားရုံးမှာဂမ်ဘီယာကမြန်မာကိုတရားစွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်လို့မနေ့စနေနေ့ကနေပြည်တော်သမရအိမ်တော်မှာအစိုးရနဲ့တက်မတော်ထိတ်တန်းကောင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့ကြတဲ့ပေါ်ဒေဗောထအမည်တွေကိုစူးစီးတင်ပြဖို့ရှိပါတယ်
။ Well, I think it's a big risk for her. If she's not prepared to discuss
ဒါကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးအကဲဟောင်းတဦးကနေပြီးတော့ ICJ တရားရုံးမှာဒေါက်ဆန်းစုကြည်ကိုတိုင်ခုခံခြေပိုက်ရာမှာဘလို့တွေပြင်ဆင်တင့်တယ်လဲဆိုတာကိုဟိုတုံးတက်ပြောဆိုသွားတာဖြစ်ပါတယ်ဒီနောက်မှာတော့မြန်မာရွှေပြောင်းအလုပ်သမားတွေရဲ့အရေးသတင်းပေးပို့ချက်ကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာဒို့အတန်ဆိုတဲ့အစီအစဉ်ကိုထုတ်လွှင့်မှာပါအခုတော့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုကျော်ကျော်သိန်းတို့ကပြောပြမှာပါရှင်
အမေရိကန်ဒုတိယသမ္မတမိုက်ဖန့်စ်ကအီရတ်နိုင်ငံကအမေရိကန်တပ်ဖွဲ့တွေထံစနေနေ့ကကြိုတင်မချင်ညာပဲတွားရောက်ခဲ့တယ်လို့အီရတ်ကတ်လူမျိုးစုအပေါ်အမေရိကန်ဘက်ကဆက်လက်ထောက်ခံမှုကိုအမခံတဲ့အနေနဲ့ကတ်လူမျိုးစုခေါင်းဆောင်တွေနဲ့လည်းခေါင်းဆောင်နဲ့လည်းတွေ့ဆုံခဲ့ပါတယ်အမေရိကန်ကျေးဇူးတော်နဲ့အလတ်ရမတိုင်မီရပ်ပိုင်းအလို့မှာဒုတိယသမ္မတဖန့်စ်နဲ့ဇနီးတဲ့ခက်Karen Pantstoga อิรักနိုင်ငံအနောက်ပိုင်းက L asset 4ရက်အခြေဆက်စခန်းကိုဆက်ရောက်ခဲ့ပြီးတဲ့နောက်အဲ့ဒီစစ်အခြေဆက်စခန်းကအမေရိကန်စစ်တီတွေနဲ့တွေ့ဆုံခဲ့တာပါအဲ့ဒီနောက်မှာတော့ Irabel နိုင်ငံတကာလေးစိတ်မှာအခြေဆိုင်တဲ့အမေရိကန်တပ်ဖွဲ့တွေထံကိုလည်းတွားရောက်ခဲ့ချပြီးတဲ့နောက်อิรักနိုင်ငံခတ်ဒေသရဲ့သမ္မတ Nechirban Barzani နဲ့လည်းတွေ့ဆုံဆွေးနွေးပါတယ်ဆီးရီးယားကလက်နက်ကိုင်မဟာမိတ်တွေကိုအမေရိကန်တို့တစ္ဆာဖောက်တယ်လို့ဝေဖန်ခံရတဲ့ပြီးခဲ့တဲ့နှစ်လတုန်းကဆီးရီးယားနိုင်ငံမြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းဖို့သမ္မတထရန့်ကဆုံးဖြတ်ခဲ့ပြီးနောက်မှာပဲအီရတ်ကတ်တွေအပေါ်အမေရိကန်ရဲ့ထောက်ခံမှုကိုအမှတ်ခံတဲ့အနေနဲ့အခုလိုအီရတ်ကတ်ခေါင်းဆောင်နဲ့အမေရိကန်ဒုသမ္မတတို့တွေ့ဆုံတာဖြစ်ပါတယ်။အီရတ်ကတ်ခေါင်းဆောင်ဘာဇနီနဲ့တွေ့ဆုံပြီးမှတော့အမေရိကန်ဒုတိယသမ္မတကအမေရိကန်နဲ့ကတ်မဟာမိတ်တွေကြားခိုင်မာတဲ့ဆက်ဆံရေးကိုအမွှန်းတင်ပြောပါတယ်။ဆီးရီးယားနိုင်ငံတွင်းကနေအစ္စလာမစ်အစွန်ရောက် IS ကိုတိုက်ထုတ်တဲ့စစ်စင်ရေးမှာကတ်မဟာမိတ်တွေမပါရင်အောင်မြင်မှာမဟုတ်ဘူးလို့ဒုတိယသမ္မတကပြောဆိုခဲ့ပါတယ်။
ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကိုတာဝန်ကနေရုတ်တရက်ပြန်ရုတ်သိမ်းလိုက်ခြင်းပတိုင်ခင်လာတော့ကြကလေးကသမ္မတဒေါ်နယ်ထရန့်ရဲ့ပုဂ္ဂိုလ်ရေးရှင်နေရူဒီဂျူလီယန်နီဟာနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့အဆက်အသွယ်ရှိခဲ့တာကိုအသစ်ထွက်လာတဲ့မှတ်တမ်းတွေမှာတွေ့ရပါတယ်။တရင်ရယူမှုလူလောက်ကွင့်ဆိုင်ရာဥပဒေအရအမေရိကန်အိုဗာဆိုက်အဖွဲ့ကတရားစွဲထားတာကိုတုံ့ပြန်ပြီးအမေရိကန်နိုင်ငံခြားရေးဌာနကမှတ်တမ်းတွေထုတ်ပြလိုက်ရတာပါ။ဝန်ကြီးပွန်ပေယိုဟာဂျူလီယန်နီနဲ့မလ26ရက်29ရက်နေ့တွေမှာစကားပြောခဲ့တာကိုမှတ်တမ်းတွေမှာတွေ့ရပါတယ်။ဒီမှတ်တမ်းတွေဟာအမေရိကန်တန်မကြီးတူးကိုဂျူလီယန်နီကတိတ်ခတ်ကြအောင်လို့ဆောင်တာမှာသူနဲ့သမ္မတအင်ပြူတော်ဝန်ကြီးပွန်ပီယိုတို့ကြားအဆက်ဆက်ကိုရှင်းရှင်းလင်းလင်းပြလိုက်တာဖြစ်တယ်လို့အမေရိကန် Oversight အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Austin Evers ကပြောပါတယ်။တန်မကြီးအောင် Marie Jovanovic ကဂျူလီယန်နီဦးဆောင်ပြီးသူ့အပေါ်လှုပ်ဆက်တွေနဲ့အကောက်ကျန်တာကြောင့်ပြည်ထောင်ပေးခံရတယ်လို့ခန်းစားခဲ့ရတယ်လို့သမ္မတကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးနေတဲ့အောက်လူတော်ကစုံစမ်းစစ်ဆေးသူတွေကိုပြီးခဲ့တဲ့သတင်းပတ်ကပြောပါတယ်။တန်မကြီး Jovanovic ကိုမေလမှာတာဝန်ကနေရုပ်သိမ်းလိုက်တာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံတွင်တာလီဘန်တပုံနဲ့ငြိမ်းချမ်းရေးညှိနှိုင်းမှုလမ်းကြောင်းပေါ်ပြန်ရောက်လာပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကရည်ညွှန်းပြောဆိုလိုက်ပြီးအာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းရေးကိုလည်းထပ်ပြီးကတိပြုပါတယ်။အာဖဂန်ကနေတပ်တွေပြန်ရုတ်ရေးလှုပ်ဆောင်နေတဲ့အကြောင်းတာလီဘန်နဲ့သဘောတူညီချက်တစ်ခုရရေးလက်ရှိဆောင်ရွက်နေပြီးဖြစ်ထွန်းမှုတွေကိုစောင့်ကြည့်ရမှာဖြစ်ကြောင်း Fox News ရုတ်သံရဲ့ Fox and Friends အစီအစဉ်မှာပြီးခဲ့တဲ့တောက်ကြနေတယ်လီဖုန်းကနေသမ္မတ Trump ပြောဆိုတာဖြစ်ပြီးအသေးစိတ်ကိုတော့မပြောပါဘူး။အမေရိကန်ထောက်ခံထားတဲ့အာဖဂန်အစိုးရကတာလီဘန်တပုံတွေရဲ့အစစ်မြင့်တာဝန်ရှိသူအကျဉ်းသား၃ဦးကိုလွှတ်ပေးပြီးအပြန်အလှန်အနေနဲ့အမေရိကန်တဦးနဲ့ဩစတြေးလျပမောက္ခတဦးတို့ပြန်လွှတ်လာခဲ့တဲ့တနင်္လာနေ့ကအကျဉ်းသားလဲလှယ်ရေးအစည်းအဝေးအောင်မြင်ခဲ့ပြီးတဲ့နောက်သမ္မတ Trump ကအခုလိုပြောတာဖြစ်ပါတယ်
။အရှေ့အာဖရိကဒေသမှာမိုးကြီးရွာပြီးရေကြီးမြေပြိုတာတွေဖြစ်နေပြီးတော့ကင်ညာနိုင်ငံမှာဆိုရင်စနေနေ့ကလူ34ယောက်ထပ်မံနဲ့သေဆုံးပါတယ်။နိုင်ငံနောက်ပိုင်းကကျွော300ယောက်မှမြေပြိုတာကြောင့်လူ29ဦးသေဆုံးတယ်လို့ကင်ညာပြည်ထောင်စုဝန်ကြီး Fred Matiang'i ကပြောပါတယ်။နောက်9ယောက်ကတော့ Kitali နဲ့ Lord War မြို့မြို့ကြားကမြစ်နှင်းမှာရေကြီးတဲ့အချိန်ကြောင့်သူတို့စီးလာတဲ့ကရေထဲပါသွားပြီးတည်ဆုံးတာလို့ West Pocock ရန်ကန်ကော်မရှင်နာမင်းကြီးအပိုလိုအိုကဲလိုကပြောပါတယ်။တည်ဆုံးသူ12ယောက်ရဲ့ခန္ဓာကိုယ်တွေကိုပြန်ရခဲ့ပြီးအဲ့ဒီထဲက9ဦးဟာကလေးတွေဖြစ်တယ်လို့အိုကဲလိုကပြောပါတယ်။နောက်ထပ်ကလေး2ယောက်ကိုတော့မြေပြိုထားတဲ့အထက်ကနေအသက်ရှင်ရဲ့ပြန်ဆွဲထုတ်နိုင်ခဲ့ပြီးဆေးရုံကိုအမြန်ပို့လိုက်တယ်လို့လည်းပြောပါတယ်။နောက်ထပ်အသက်ဆုံးရှုံးမှုဖြစ်အောင်ဒါစီဖို့အစိုးရဌာနအသီးသီးကရေးပေါ်ကူညီကယ်ဆယ်ရေးဝန်ထမ်းတွေကိုလွှတ်ထားတယ်လို့ကင်ညာသမ္မတဥဟုရူကန်ညက်တာကပြောပါတယ်။ဒါပေမဲ့လမ်းတွေမှာရေကြီးပြီးမြစ်တွေလိုဖြစ်ကုန်ပြီးတော့တရားသူတွေလည်းရေတိုက်စားခံထားရတဲ့အတွက်ကုညီကယ်ဆယ်ရေးလုပ်ငန်းတွေအဟန့်တားဖြစ်နေပါတယ်။ဒီသဘာဝဘေးအန္တရာယ်ရဲ့အတိုင်းအတာပမာဏဘလောက်ရှိမယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ပြည်ထောင်ဝန်ကြီးကပြောပါတယ်။
ဒီရေအမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရေမြန်မာဘိုင်းအစီအစဉ်ရဲ့တင်းကနေနေမနေ့ခင်သတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ဟောက်ကောင်ကျွန်းမှာဒီကနေ့တနင်္ဂနွေနေ့ချင်ပမဲ့ District Council ရွေးကောက်ပွဲတွေကိုအနှောက်အယှက်မဖြစ်ဖို့ဆန္ဒပြလှုပ်ရှားမှုကစနေနေ့မှာပန်ကြားထားပါတယ်။တရုတ်ပြည်မှာကြီးထောက်ခံတဲ့ဟောက်ကောင်အစိုးရအဖွဲ့ကို District Council ရွေးကောက်ပွဲကနေတဆင့်သတင်းစကားပနိုင်ဖို့ဒီမိုကရေစီလိုလားတဲ့ပါတီတွေကမျှော်လင့်ထားကြတာပါ။တနင်္ဂနွေနေ့မှာချင်ပမဲ့ District Council ရွေးကောက်ပွဲအကြိုမှာဆန္ဒပြချီတက်ပွဲတွေနောက်ရင်းနဲ့ဆန္ဒပြသူတွေကြားရုံးရင်းဆန်ကပ်ဖြစ်တာတွေမရှိခဲ့တာဟာဆိုရင်6လနီးပါးကြာနိုင်ငံရေးမတိမငြိမ်ဖြစ်နေတဲ့ဟောင်ကောင်မှာရှာရှာပါပါအခြေအနေဖြစ်ပါတယ်။အကြမ်းဖက်မှုတွေကြောင့်အာဏာပိုင်တွေဘက်ကမဲပေးပွဲဆိုင်ငံ့မဲ့အပေါ်စိုးရိမ်ချက်တွေရှိနေကြသလိုပဲဆန္ဒပြလှုပ်ရှားမှုကနေစနစ်တကျမဲပေးချဖို့နှိုးဆော်ထားပြီးပထမဆုံးမဲပေးမဲ့သူတွေပေမဲ့ဖြစ်မသွားအောင်အတွက်လဲအွန်လိုင်းပေါ်ကနေအကြံပြုတိုက်တွန်းထားပါတယ်။လူရေ9တန်းခွဲရှိတဲ့ဟောင်ကောင်ကျွန်းမှာ District Council ရွေးကောက်ပွဲကိုဒီကနေ့ကျင်းပမှာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာပိတ်ပင်ထားတဲ့အစ္စလာမ်အစိုးရဝါဒီအဖွဲ့တစ်ဖွဲ့ရဲ့အဖွဲ့ဝင်တွေလို့တန်ကြားရှိသူ15ဦးကိုဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့စစ်တကောင်းမှာဖမ်းလိုက်တယ်လို့တာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။တရားမဝင်အဖွဲ့ဖြစ်သတ်မှတ်ကြေညာထားတဲ့ Hizb ut-Tahrir HT အဖွဲ့ရဲ့ဒေသဆိုင်ရာတပ်မှုအပါအဝင်အဖွဲ့ဝင်တွေကိုစစ်တကောင်းစိတ်ကမ်းမြို့တော်မှာဖမ်းဆီးလိုက်တာလို့ရဲတပ်ဖွဲ့ပြောခွင့်ရ Shah Abdul Rauf ကပြောပါတယ်။စစ်သွေးကြွတွေမြို့မှာပြန်စုနေကြတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရက AFP သတင်းဌာနကိုပြောပြီးLaptop, computer တွေ, mobile phone တွေ, ဂျီဟတ်ဝါရဆိုင်ရာစာအုပ်တွေနဲ့အပြတ်မောက်လုပ်ငန်းတွေမှာသုံးမဲ့ငွေတွေကိုရဲတပ်ဖွဲ့ကသိမ်းဆည်းမိတယ်လို့လည်းပြောပါတယ်။ HT အဖွဲ့ဟာနိုင်ငံတော်စန့်ကျင်ရေးနဲ့ဒီမိုကရေစီစန့်ကျင်ရေးလှုပ်ရှားမှုတွေကိုလှုပ်တဲဆိုပြီး2009ခုနှစ်မှာတရားမဝင်အဖွဲ့ဖြစ်သတ်မှတ်ကြေညာထားတာပါ။မွတ်စလင်တွေအားလုံးတဲ့ကယ်လီဖိုးနိုင်ငံတစ်ခုတောင်းဆိုနေတဲ့လန်ဒန်ခြေဆိုင် HT အဖွဲ့ဟာကမ္ဘာတစ်ဝှမ်းမှာလှုပ်ရှားနေတာဆယ်စုနှစ်ပေါင်းများစွာကြာပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမကြာသေးခင်နှစ်တွေအတွင်းလူသေဆုံးရတဲ့အကြမ်းဖက်ဝါဒဆွဲလို့ရတွေကိုအစ္စလာမ်အစိုးရဝါဒီတွေလုပ်ခဲ့ကြပါတယ်။အဲ့ဒီထဲမှာ2016ခုနှစ်ကဒါကာမြို့တော်ကော်ဖီဆန်တစ်ခုကိုတိုက်ခိုက်တာကြောင့်နိုင်ငံသားအများစုဖြစ်တဲ့လူ22ယောက်သေဆုံးခဲ့ရပြီး IS အစွန်ရောက်အဖွဲ့ကသူတို့လက်ချက်လို့ကြေညာခဲ့ပါတယ်
။ဂျပန်နဲ့တောင်ကိုရီးယားကြားရှစ်လာထဲမှာထိပ်သီးအစည်းအဝေးလုပ်ဖို့နှစ်နိုင်ငံနိုင်ငံဆိုင်ဝင်ကြီးတွေစနေနေ့ကသဘောတူလိုက်ကြပါတယ်။အရေးကြီးတဲ့စစ်ဖက်ဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်မယ်လို့တောင်ကိုရီးယားကပြောထားပြီးတဲ့နောက်စာချုပ်သက်တမ်းကုန်ဖို့6နာရီပဲလိုတော့တဲ့အချိန်တောက်ကြံနေနှောင်းပိုင်းမှာစာချုပ်ကိုကန့်သက်ချက်နဲ့သက်တမ်းထပ်တိုးဖို့သဘောတူခဲ့ပါတယ်။ အဲ့ဒီနောက်အခုလိုနှစ်နိုင်ငံခေါင်းဆောင်တွေထိပ်သီးစည်းဝေးမဲ့အစီအစဉ်ထွက်လာတာပါဒါပေမဲ့စာချုပ်ကိုအချိန်မရွေးရပ်ပစ်လိုက်နိုင်တယ်လို့တောင်ကိုရီးယားကသတိပေးထားပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့တရုတ်နိုင်ငံထဲမှာရှိလာတဲ့တွေ့ဆုံနိုင်ခြင်းရှိပြီးဂျပန်နဲ့တောင်ကိုရီးယားနိုင်ငံကြီးဝန်ကြီးတွေဂျပန်နိုင်ငံနာဂိုယာမှာလုပ်တဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 အစည်းအဝေးအတွင်းတီးတန့်တွေ့ဆုံမှုမှာဒါကိုသဘောတူခဲ့ကြတာဖြစ်ပါတယ်ဒီဇင်ဘာလထဲမှာဂျပန်တရုတ်တောင်ကိုရီးယားသုံးနိုင်ငံထိပ်သီးဆွေးနွေးပွဲကျင်းပမယ့်အချိန်မှာဖြစ်လာနိုင်တယ်လို့လည်းနာမည်မဖော်လိုတဲ့ဂျပန်သံတမန်တဦးကပြောပါတယ်။ဒေတာရင်းကအမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားကုန်သွယ်ရေးနောက်ဆက်အတွင်းဂျပန်ရဲ့နှိပ်စက်မှုတွေနဲ့ပတ်သက်ပြီးဒီလပိုင်းတွေအတွင်းဆက်ဆံရေးဆိုးဝါးခဲ့တာဖြစ်ပါတယ
်။ဂျပန်နိုင်ငံမှာရောက်နေတဲ့ဘူယန်မင်းကြီးဖရန်စစ်စာဒီကနေ့တနင်္ဂနွေနေ့မှာနာဂါဆာကီနဲ့ဟီရိုရှိမားမြို့တွေကိုသွားရောက်ပြီးနျူကလီးယားလက်နက်တွေရဲ့အန်ဒရီနဲ့ပတ်သက်လို့မိန့်ကြားဖို့ရှိပါတယ်။ဒီမျိုးနှမျိုးဟာကမ္ဘာပေါ်မှာဘယ်မှမမကြုံဘူးတဲ့အနုမြူဘုံတံကြောင့်လူအများပြားသိဆုံးပြီးအကြီးအကျယ်ဘေးဒဏ်သင့်ခဲ့တဲ့မျိုးတွေပါ။ဖိုယန်မင်းကြီးဟာထိုင်းနိုင်ငံကနေစနေနေ့နောက်ပိုင်းကဂျပန်နိုင်ငံကိုရောက်လာတာပါ။၄ရက်ကြာဂျပန်နိုင်ငံခီးစဉ်အတွင်းဖိုယန်မင်းကြီးဟာဂျင်းချန်းကြီးနဲ့ဘာသာရေးအရနားလေလက်ခံမှုတွေနဲ့ပတ်သက်ပြီးအထူးလေးထားပြောဆိုမယ်လို့ခန့်မှန်းထားပါတယ်။ကိုကျင်တရားဆန်ရဆန်သမတ်ချက်တွေနဲ့ကိုက်ညီမှုမရှိတဲ့နျူကလ িয়ার လက်နက်တွေအသုံးပြုမှုကိုဆန့်ကျင်တဲ့မိန့်ကြားချက်ကိုဂျပန်နိုင်ငံကရောက်မလာခင်ကတည်းကဂျပန်လူထုကိုဗီဒီယိုကနေတဆင့်ပိုရမ်းမင်းကြီးကမိန့်ကြားတာပါဒီကနေ့မှာနာဂါဆာကီကိုပိုရမ်းမင်းကြီးအရင်သွားအောင်မှာဖြစ်ပြီးအနုမြူဘုံနှလုံးနဲ့တိုက်ခိုက်ခံရတာကြောင့်ဆွေးရွာလာတဲ့ပျက်စီးမှုနဲ့လူသေဆုံးမှုတွေဖြစ်ခဲ့တာကိုပြန်လည်ပြောဆိုပြီးနျူကလ িয়ার လက်နက်ကင်းရှင်းတဲ့ကဘာဖြစ်ရေးနှိုးဆော်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
တနင်္ဂနွေနေ့နနက်ခင်းနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုကျော်ကျော်သိန်းတို့ကပြောပြသွားတာပါရှင်။အခုတော့သတင်းလွှာနဲ့သတင်းပေးပို့ချက်တွေကိုဆက်လက်တင်ပြမှာပါ။ ICJ နိုင်ငံတကာတရားရုံးမှာဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ခုခံခြေပတာမှာတာဝန်ခံမှုတာဝန်ယူမှုအပိုင်းဖြစ်တဲ့အစိုးရနဲ့စစ်တပ်တို့ရဲ့စုံစမ်းရေးကော်မရှင်တွေဘက်ကအချက်လက်တွေဘလောက်ထိရှာဖွေတွေ့ရှိထားသလဲဆိုတာမမှန်ကန်ကန်ချပြမှုမရှိရင်ဂုံတိုက်ခါထိခိုက်နိုင်မဲ့ NDA ရှိနေတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးအကဲဟောင်းတဦးကသတိပေးပြောဆိုလိုက်ပါတယ်။ICJ တရားရုံးမှာဂမ်ဘီယာကမြန်မာကိုလူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့တရားစွဲဆိုထားတဲ့ကိစ္စကိုနိုဝင်ဘာလ23ရက်နေ့မနေ့ကနေပြည်တော်သမ္မတအိမ်တော်မှာအစိုးရနဲ့တပ်မတော်ထိပ်တန်းခေါင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့ကြတဲ့အပေါ်သတ္တဘောထားအမြင်တချို့ကိုဆက်ပြီးနှားဆင်ပါရှင်ဂမ်ဘီယာကမြန်မာကို ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတဲ့ကိစ္စကိုမနေ့ကသမ္မတအိမ်တော်မှာအဓိကရှင်းလင်းပြောသွားသူနှစ်ဦးကတော့အပြစ်ပြဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေတို့ပဲဖြစ်ပါတယ်။ဦးကျော်တင်ကအရင်ဆုံးရှင်းလင်းရမှာ 2016-2019 ကရခိုင်ပြည်နယ်မှာလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းရေးမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ခံမှုရှိစေရေးအတွက်ဒီလအတွင်းနိုင်ငံတကာကနေနီလန်းမျိုးစုံနဲ့အချိန်မြင့်ဆောင်ရွက်လာတာနဲ့ပတ်သက်လို့အချက်လက်တွေနဲ့ပြောဆိုသွားပါတယ်။ဒါအပြင်မြန်မာနိုင်ငံကိုကုလသမဂ္ဂရန်နီယာ9ခုကလေ့လာစောင့်ကြည့်နေတယ်လို့လည်းဦးကျော်တင်ကပြောပါရယ်တာဝန်ခံမှုရှိစေရေးအပိုင်းမှာဆိုရင်လေအစိုးရအနေနဲ့လစ်လျူပြုထားခြင်းမရှိဘဲဒုသမ္မတဦးဆောင်တဲ့ရခိုင်စုံစမ်းရေးကော်မရှင်ဒီနေ့မကုန်ခင်အစီရင်ခံစာတင်သွင်းတော့မဲ့ဖိလစ်ပိုင်တန်မတ်ကြီးရိုဆာရီရိုမန်နာလိုဦးဆောင်တဲ့စုံစမ်းစစ်ဆေးရေးစုံစမ်းစစ်ဆေးရေးကော်မရှင်အပါအဝင်တက်မတော်ဘက်ကလည်းစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းဦးကျော်တင်ကပြောသွားပါရယ်အခု ICJ တရားရုံးမှာမြန်မာနိုင်ငံသားဝင်ကြီးအဖြစ်ဒေါအောင်ဆန်းစုကြည်အနေနဲ့ခုခံခြေပရမှာမြန်မာကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်တွေရဲ့တွေ့ရှိချက်တွေကိုပွင့်လင်းမြင်သာမှုရှိရှိထုတ်ဖော်ပြောဆိုဖို့လိုအပ်နေကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးအကဲဟောင်း Priscilla Club ကအခုလို VOE ကိုပြောပါတယ
် Well I think it's a big risk for her
ဒေါအောင်ဆန်းစုကြည်အတွက်အန်ဒီရဲ့ဝင်ကြီးတယ်လို့ကျွန်မထင်ပါတယ်မြန်မာကဖွဲ့ထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေ့ရှိချက်တွေကိုတင်ပြဆွေးနွေးဖို့သူ့အနေနဲ့ပြင်ဆင်ထားမှုမရှိဘူးဆိုရင်ယုံကြည်မှုရှိကြမှာလုံးဝမဟုတ်ပါဘူးဒီကော်မရှင်တွေဖွဲ့စည်းတဲ့ကိစ္စမှာနိုင်ငံတကာစုံစမ်းရေးကော်မရှင်တွေပါဝင်ဖို့ကိုမြန်မာဘက်ကညှင်းဆို့ထားပြီးဖြစ်တဲ့အတွက်ပိုပြီးပွင့်လင်းမြင်သာမှုရှိဖို့လိုအပ်နေပါတယ
်ဂမ်ဘီယာရဲ့ဆွဲချက်ကိုကြည့်ရင်လူမျိုးတုံးတက်ပြတ်မှုကိုမြန်မာအစိုးရကအပိအမြောက်ပြုခဲ့တယ်ဆိုတဲ့အချက်ဖြစ်ပြီးဒါကိုခုခံခြေပတဲ့နေရာမှာဥကြော်တင်ပြောပြသွားတဲ့မြန်မာဘက်ကတာဝန်ခံမှုတာဝန်ယူမှုအပိုင်းနဲ့ပတ်သက်ရင်မိဂွန်းတွေအများကြီးရှိနေကြောင်းဂျာမနီခြေဆိုင်တိုင်းရင်းသားနဲ့ဖက်ဒရယ်အရေးလေ့လာသုံးသပ်နေသူဆိုင်းဝမ်ဆိုင်းက VOE ကိုပြောပါတယ
်အစိုးရအနေနဲ့ဒါအပိအမြောက်ပြုပြီးလုပ်တယ်လို့မဟုတ်ပါဘူးဆိုတဲ့အဆောင်သူတို့ တက်တည်ပြဖို့အတွက်သူတို့အဲ့ဒီလိုအသေးမွားလေးတွေသူတို့လိုက်ပြီးထုချင်မယ်လို့အဲ့လိုယူဆတာပေါ့ဆိုတာဒါမဲ့တကယ်အရေးကြီးတဲ့အချက်ကတကယ်တမ်းဖြစ်လာတဲ့ကိစ္စကိုတိုင်ဝန်ခံမှုတာဝန်ယူမှုအစိုးရဘက်ကယူမလားမယူဘူးလားဆိုတော့အဲ့ဒီအပေါ်မှာသူကအများကြီးဖြေလျှော့မှုနဲ့တင်မာမှုသူကဖြစ်နေတယ်လေဆိုတော့အဲ့ဒါအစိုးရဘယ်လိုนี่เนี่ยไอ้เราไก่แฟมเนี่ยฉะนั้นเราก็เลยไม่ติดไหนกูก็เลยเนาะอันนี้ชูแล้วคือซะมามาตัวได้ဥစ္စာကိုกูคํานะไอ้หลออตินปูปูขันญีมีไอ้อ่ะไม่ถูกปูถูกแต่แล้วไอ้หลอเสร็จตั้วมล่ะคือไอ้ล่ะไอ้ဥစ္စာတော့เราต้องซ่อมจริงอ่ะมาบ่
ICJ တရားရုံးမှာဒေါက်ဆန်းစုကြည်ကိုယ်တိုင်တွားရောက်ရင်ဆိုင်မဲ့ကိစ္စကိုမြန်မာတက်မတော်ကအပြည့်အဝအကူအညီဆောင်ရွက်မှာဖြစ်တယ်လို့တက်မတော်ကပြောလာတဲ့အပေါ်မှာတော့သူ့အနေနဲ့ကျူစူကြောင်း Priscilla Club ကပြောပါတယ်
I'm very glad they're saying that, and that is my understanding that finally the government, the two parts of the government are coming together.
သူတို့အဲ့ဒီလိုပြောတဲ့အတွက်ကျွန်မအလွန်ပဲချိနှက်ပါတယ်အစိုးရနှစ်ရက်လိုဖြစ်နေတဲ့အနေအထားကနေအခုနောက်ဆုံးမှာတော့အတူတကွပေါင်းစည်းမိကြပြီးဒီဆွဆွဲချက်ဟာတကယ်ကိုအရေးကြီးတယ်ဆိုတာသူတို့သဘောပေါက်ကြပြီဖြစ်ပါတယ်ဒါအလွန်ကောင်းတဲ့အချက်ပါဒီလိုပူးပေါင်းဆောင်ရွက်မှုဟာအကူအညီကိုပဲဖြစ်စေပြီးထိခိုက်နစ်နာစေတာမျိုးမဖြစ်ဖို့ကျွန်မမျှော်လင့်ပါတယ
် ICJ တရားရုံးမှာဒေါက်ဆန်းစုကြည်ဦးဆောင်ပြီးဖြေရှင်းမဲ့ကိစ္စအပေါ်လူထုထောက်ခံပွဲတွေပြည်ရင်းမှာပြုလုပ်သွားဖို့စီစဉ်နေကြောင်း NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကသတင်းဌာနတွေကိုပြောကြားခဲ့ပါတယ်အလားတူဒေါက်ဆန်းစုကြည်ကိုထောက်ခံတဲ့အနေနဲ့ဗြိတိန်နိုင်ငံမှာရှိတဲ့ဂမ်ဘီယာအာဂျင်တီးနားစတဲ့တန်ယုံတွေရှိမှာနိုဝင်ဘာလ26ရက်နေ့မှာဆန္ဒပြကြဖို့ဗြိတိန်နိုင်ငံရောက်မြန်မာမိသားစုတွေကစီစဉ်နေကြပါတယ်ရှင်အနာပိုင်းတွေကမြန်မာရွှေပြောင်းအလုတ်သမား80ကျော်ကိုပြည်နှင်တန်းပေးခဲ့ပါတယ်ဒီလူတွေကိုရနောင်းကော်တောင်းနေဆဲကိတ်ကနေတောက်ကြနေကပြန်ပို့ခဲ့တာပါ VOA ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်တာတွေအထောက်ထားတွေကပြည့်ပြည့်စုံစုံမရှိတာတွေကြောင့်မြန်မာအလုတ်သမား80ကျော်ကိုပြည်နှင်တန်းပေးခဲ့ကြောင်းကော်တောင်းမြို့မြန်မာရွှေပြောင်းအလုတ်သမားအရေးမြင့်စင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါတယ်
အားလုံးကျွန်တော်82တယောက်ရှိတယ်ကွာ
ဟုတ်ကဲ
ừ မိကလေးအားလုံး12ယောက်ယောက်ျားလေးအား69ယောက်ပေါ့ဒီထဲမှာမိကလေးတယောက်ပါတယ်စေမနာနဲ့တယောက်ပါတယ်အချို့ကတော့ဟိုပေါ့55ရဲ့နှစ်လအဲ့လိုမျိုးရှိတယ
်
အချို့4ယောက်မကွေးတိုက်ခွင့်နဲ့ကြံတဲ့အဲ2ယောက်ပေါ့နော်အားလုံးပေါင်း5ယောက်5ယောက်က4လ2ယောက်ရှိတယ်3လ6ယောက်အဲ့လိုနေလာခဲ့တယ်ခင်ဗျနေလေမှာဆိုရင်နည်းနည်းကြတယ်ဟိုဟောလူကုကူမဆက်ဆက်မှုရှိတာဆိုတဲ့ဟာတွေသူတို့စစ်ဆေးတာတွေလည်းရှိကောင်းရှိတယ်ဗ
ျအခုလိုပြည်နေတန်ပေးခံရတဲ့အလုပ်သမားတွေတဲကနိုင်ငံကူစာအုပ်ရှိတဲ့သူတွေဟာထိုင်းနိုင်ငံတဲကိုနောက်ထပ်အနည်းဆုံး6လကနေ2နှစ်ထိဝင်ခွင့်မရကြဘူးလို့လည်းဆိုပါတယ
်စာအုပ်ရှိတဲ့လူတွေအဲအလုပ်ရှင်မတူလို့ခံမိတဲ့လူတွေလည်းပါတယ်လေအဲဒီလူတွေဆိုတော့မရဘူးအနည်းဆုံး6လနဲ့2နှစ်တိကန့်သတ်ထားတယ်ဒီပြီးမှသူတို့သွားလို့ရမယ်အ
ဲ
ခုနခိုးဝင်တဲ့လူတွေလက်ကျဆိုရင်လက်ပွေရာတစ်ခုပဲဒါပေမဲ့စာရွက်စာတမ်းသူတို့မှမရှိတဲ့အတွက်အခုပြန်ရောက်လာရင်မြန်မာပြည်မှာစာရွက်စာတမ်းလောက်ပြီးတော့တရားဝင်သေးချာသွားမယ်ဆိုရင်သွားလို့ရတယ်အခုဖမ်းပြီးပြန်ပို့တဲ့အထဲမှာဆိုချို့သူ့နေရာဒေသမပြောင်းချင်သေးဘူး။ဘာကြောင့်လဲချို့သူအကျွေးနဲ့ရှိသလိုမျိုးချို့သူအိမ်ပေါင်ရပါဝတ်တော့လာတဲ့လူတွေရှိတယ
်။လှ
ုပ်ရှားချင်သေးတယ
်။အလောက်ကန်အခွင့်လန်းစာနေကြတဲ့မြန်မာလူသမားတွေကတော့ထိုင်းနိုင်ငံထဲကိုနေ့စဉ်တွားရောက်နေစေဖြစ်ပါတယ်။အခုဆိုရင်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့တရားဝင်အလုပ်သွားလုပ်ကြမယ့် MOU ရေလောက်သား39ဦးကိုတော့ဒီအပိုင်းတွင်းမှာပဲကော့တောင်းခရိုင်အေးရင်ရင်ရက်ကွက်မှာထိုင်းနိုင်ငံထဲမှာလုံခြုံစွာတွာလာပြီးအလုပ်လုပ်ကင်ခွင့်ရရှိရေးအတွက်အသိပညာပေးမှုတွေကိုတော့ကော့တောင်းခရိုင်လူကုန်ကူးမှုတားဆီးနေနေရဲတပ်ဖွဲ့နဲ့အတူပူးပေါင်းဆောင်ရွက်မှုလုပ်ခဲ့တယ်လို့လည်းဦးမိုးဝေကပြောပြခဲ့ပါတယ်ရှင်
။ VOA သတင်းတော့မအေးပါပါရှင်။အခုတော့ Frontier မြန်မာသတင်းမီဒီယာကတင်ဆက်နေတဲ့ဒို့တန်စီစဉ်ကိုနားထောင်ကြားရအောင်ပါရှင်။
မင်္ဂလာပါရှင်ဒို့တန်ဘတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့စာနေပါ မြန်မာနိုင်ငံတောင်ဘက်ပင်လယ်ပြင်မှာရှိတဲ့ပလဲမွေးမြူရေးလုပ်ငန်းတွေဟာစလုံးလူမျိုးတွေရဲ့ရေစကြက်နဲ့ရိုးရာတန်မိုးရမ်းကြောင်းလုပ်ငန်းတွေကိုချိန်ချောက်နေပါတယ်။ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ The Wellwash နဲ့ဒိုးအတန်တို့ဟာကြီးမားတဲ့စီးပွားရေးလုပ်ငန်းတွေကြောင့်အတန်မိုးရမ်းကြောင်းလုပ်ငန်းတွေထိခိုက်ပြီးပျောက်ကွယ်လို့နေပါဖြစ်နေတဲ့လူနည်းစုတိုင်းရင်းသားတွေရှိတဲ့ပိတ်ကျုံးစုတွေစီကိုခရီးထွက်ခဲ့ပါတယ်။ဒီဆောင်မှာပြည်စုံကို The Wellwash Media ကသတင်းတော်မင်းခန်းကရေးသားထားပြီးဖိုးစော်တဝဲကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်မြန်မာနိုင်ငံတောင်ပိုင်းကမ်းရိုးတန်းဒေသလို့ပြောလိုက်တာနဲ့ရေထဲမှာကြီးပြင်းတဲ့ပင်လယ်ပြိုစလုံးလူမျိုးတွေနဲ့မြေကျွန်းစုကထုတ်လုပ်တဲ့ပလဲတွေကနောက်မဲကျော်လာပါလေဒါပေမဲ့အဲ့ဒီတန်ဖိုးကြီးတဲ့နှစ်ခုထဲကတစ်ခုကတော့အခြားတစ်ခုကြောင့်ချင်းချောက်မှုအန္တရာယ်နဲ့ကြုံတွေ့နေရပါတယ်။ပလဲထုတ်လုပ်ရေးလုပ်ငန်းကစလုံးလူမျိုးတွေရဲ့စားဝတ်နေရေးဖြစ်တဲ့ရိုးရာငါးဖမ်းလုပ်ငန်းတွေကိုကျူးကျော်ဝင်ရောက်လာပါတယ်။အရေးသွေးကောင်းတဲ့ပလဲတွေထုတ်လုပ်တိုင်းစလုံးလူမျိုးတွေကနေထိုင်ရာနေရာဒေသတွေပျောက်ကွယ်ရသလိုဖြစ်နေပါတယ်
။လက်ရှိကြုံနေရတာကစကြဲကိစ္စပေါ့။ဘယ်ဟာကိုသူတို့စကြဲနယ်မြေတွေမှာပလဲရနေရောအတင်းနေရာဝင်ယူရတဲ့ကိစ္စတွေပါ။သူအတင်းဝင်ယူလိုက်တော့သူတို့ရဲ့ဒီအတံမွေးအောင်ကြောင်းမှုပုံစံကလည်းဒီကျွန်းတစက်မိတ်လေးတွေကိုပဲမိဖို့ပြီးတော့လုပ်နေရတဲ့အချိန်မှာအဲ့လိုကျွန်းတစက်မိတ်တွေကိုပလဲရနေတော့ဟိုခြံခတ်ပိုင်တိန်တဲ့အခါကျတော့သူတို့ရဲ့ဟိုစာဝတ်နေရေးတွေအသက်ရှင်တတ်ပြည့်ပြည့်တွေတဲ့ရမ်းခက်ခဲပြတ်သွားတာပေါ့နော
်ဒါကတော့စလုံးလူမျိုးအရေးတောက်လျှောက်ကူညီဆောင်ရွက်ပေးနေတဲ့ကော့တောင်းမြို့နယ်မကြုံကလေးစလုံးရွာနေဥခင်မောင်ထွေးကပြောပြခဲ့တာပါအစိုးရကခွင့်ပြုပေးနေတဲ့အင်အားကြီးပလဲမွေးမြူရေးလုပ်ငန်းတွေကစလုံးလူမျိုးတွေရဲ့ရေစကြက်ကိုတိုးချဲ့လာတိုင်းလူနည်းစုဖြစ်တဲ့စလုံးလူမျိုးတွေကပဲနေထိုင်ရာနေရာဒေသကနေဖယ်ရှားပေးခဲ့ကြရတယ်လို့သူကဆိုပါတယ်။တနင်္သာရီတိုင်းမြေခရိုင်နဲ့ကော့တောင်းခရိုင်ကပင်လယ်ကျွန်းဆယ်နေရာမှာပြတ်ကျဲနေထိုင်ကြတဲ့စလုံးလူမျိုး1900ခန့်တည်းကပလဲလုပ်ငန်းကြောင့်နေရပ်ပြောင်းရွှေ့ခဲ့ရတဲ့စလုံးထက်ဝက်ကျော်ရှိပြီးအချို့ကထိုင်းနိုင်ငံကိုထွက်ခွာသွားကြတယ်လို့စလုံးအရေးလေးလာကူညီနေသူတွေကပြောကြပါတယ်
။နေရတော့ကြာလာပြီဆိုတော့လုပ်ပန်းလက်ခဲလာပြီလေ
။ဘလို့ကခက်လာလဲ။တိတ်အဆင်မပြေတော့ဘူး။ဘလို့ကန်ဆင်မပြေတော့မိသားစုတွေကဘယ်လိုနေရမှန်းမသိတော့ဘူး။ထွက်ပြေးတော့မယ်နေရရွှေ့တော့မယ်ဆိုရင်သာသမီတွေပဲစမတက်ဖြစ်မယ်။ကြောင်းလဲတရားတော့မဟုတ်ဘူး
။ဒါကဗိုလ်ပြင်းမြို့နယ်လက်ငန်းကျွန်းမှာနေထိုင်တဲ့စလုံးတိုင်းရင်းသားတယောက်ဖြစ်တဲ့ကိုဘာဘူးကပြောတာဖြစ်ပါလေ။ပလဲမွေးလုပ်ငန်းနဲ့စလုံးတို့ကြားရေစကြက်ပြဿနာပေါ်ပေါက်ခဲ့တာဟာလွန်ခဲ့တဲ့နှစ်ပေါင်း30လောက်ကလေးကနေခုချိန်ထိပါပဲ။ဘုတ်ပြင်းမြို့နယ်လက်ငန်းကျွန်းမှာနေထိုင်ကြတဲ့ဂျာဤဘာသာစကားပြောစလုံးလူမျိုးတွေကတော့ပလဲမွေးမြူရေးကြောင့်နေရက်စွတ်ခွာပေးခဲ့ရတာနှစ်ကြိမ်တန်တန်ရှိခဲ့ပါပြီ။လွန်ခဲ့တဲ့နှစ်30ခန့်ကအခုပလဲကျွန်းလို့ခေါ်ကြတဲ့အိုဝင်ကျွန်းမှာသူတို့နေခဲ့ကြတာပါ။အဲ့ဒီပလဲကျုံးကိုအစိုးရပလဲမွေစီမံကိန်းတွေရောက်လာတော့စလုံးလူမျိုးတို့နေရာရွှေ့ပေးခဲ့ကြရပါတယ်။အိုဝင်ကျုံးစလုံးတွေထဲကအချို့ဟာတောင်ပိုင်းကိုစုံစင်းသွားခဲ့ကြပါတယ်။အချို့ကကမ်းနဲ့ပူဝေးတဲ့အနောက်ဘက်ကဒူမဲကျုံးအုပ်စုစီပြောင်းလာခဲ့ကြပါတယ်။2000တခုနှစ်မှာစပြီးကျုံးစုမျိုးနဲ့ဒူမဲကျုံးအုပ်စုကိုဂျပန်ရင်းနှီးမြှုပ်နှံမှုပါဝင်တဲ့မြန်မာတာဆာကီကုမ္ပဏီကပလဲမွေးဖို့ထပ်ရောက်လာပြန်ပါတယ်။ဒါစာကြီးကုမ္ပဏီကဒိုမဲကျွန်းသားကိုရောက်ရှိလာတဲ့အတွက်လက်ငန်းကျွန်းရှိရာစစ်စတာကျွန်းအုပ်စုကိုပြောင်းရွှေ့လာရပါတယ်။2018ခုနှစ်မှာဒါစာကြီးကုမ္ပဏီကအဲ့ဒီကျွန်းသားကိုထပ်မံရောက်ရှိလာကြပြန်ပါတယ်။ဒါစာကြီးရောက်ရှိနေခဲ့တဲ့စစ်စတာကျွန်းကတော့နောက်ဆုံးတီးခံပြီးတော့နေခဲ့တဲ့ကျွန်းဖြစ်တယ်လို့ဦးပါဘူးကဆိုပါတယ်။တနေ့လုံးတနေ့စားလောဘနဲ့စွာနဲ့လူစိမ့်တွေနဲ့စကားပြောရမာကိုတောင်မလိုလားပဲရိုးရှင်းစွာနေထိုင်လာကြတဲ့စလုံးတို့ကသူတို့ရဲ့ရည်စကြက်အတွေ့ပြန်လည်ခုခံတုတ်ပြန်လာကြပါတယ
်။အတတ်တမီရောပညာရေးမတန်။ပညာရေးတအောင်နေတော့ရောစားပြရရောတယ်မ။တ
တ်တမီတွေပညာတက်အောင်ရွာတည်ပြီးလာနေတာ။တတ်တမီပညာတက်ဖြစ်အောင်စလုံးတွေကပြောနေကြတာ။ဒီပလဲမွေးတဲ့လုပ်ငန်းကကိုနဲ့အဆင်မပြေဘူး။ဒီလုပ်ငန်းကြီးကြောင့်ကိုထွက်ပြေးရင်သားသမီးတွေပညာမတတ်ပဲဖြစ်တော့မယ်။စလုံးတွေတော်တော်စိတ်ပူနေရတယ်။ဒါကြောင့်ပလဲမွေးမှာကိုလက်မခံတာပါ
။စစ်စတာကျုံးနဲ့အခြားကျုံးစုတွေမှာနေထိုင်ကြတဲ့စလုံးလူမျိုးတွေဟာကက်ွက်တာတွေနဲ့အစိုးရနဲ့မီဒီယာတွေကိုထုတ်ဖော်ပြောဆိုလာတာတွေလှုံ့ဆော်လာကြပါတယ်။စလုံးလူမျိုးတို့ကသူတို့ကိုအကူအညီပေးနေတဲ့မ
Lupoku, a poesi rene, time, a janya ya ubi, salon a poesi reha, Natal Sashikune mabe, supon lema yetubi, the ninta yitan dizaji lotogu, sapu, tanjaja chine, kakwe kuka mure, pilo gejabare. Malelungam yata busoyen, Truye yinti mure, atame one yon longanwe, piaci le melu, piosu jabare. ပလဲမွေးမြေလုပ်ငန်းကိုဆက်လက်ခွင့်ပြုထားမယ်ဆိုရင်စလုံးတွေစားဝတ်နေရေးခက်ခဲလာပြီးတဖြည်းဖြည်းမြို့တုံးလာလိမ့်မယ်လို့လုပ်ငန်းကြီးရွာတာဝန်ခံဦးသိန်းဆန်ကပြောပါတယ်ပြည်သူ့တော်တက်ဆိုတာလို့သနတ်ပင်ပြည်ဓာတ်နေမြေခုံမှာမဟုတ်ဘူးလို့သူတို့ရဲ့လှုပ်ရှားကွက်လေးတွေကိုပိတ်လိုက်လို့ဆိုရင်လဲအာလူလုံးတက်တာနဲ့တူတူပဲလို့ကုမ္ပဏီဘက်ကလုပ်ငန်းတိုးချဲ့မှုကိုမရတက်လို့2019 ဥက္ကမောင်ထွေးနဲ့မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆန်ရအရက်ဖက်မဟာမိတ်အဖွဲ့မာတာအဖွဲ့ရဲ့တနင်္သာရီတိုင်းဒေသကြီးတာဝန်ခံတို့လိုက်ပါကူညီပေးခဲ့ကြပါတယ်။ဒါပေမဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေအနေနဲ့ကတော့တာဆာကီဘက်ကတော့သူတို့ဥပဒေအကြောင်းအရပိုင်ဆိုင်ထားတဲ့အကြောင်းတွေပြောကြပြီးတာဆာကီကုမ္ပဏီကနေပြီးတော့စတဲ့ပြောက်ဆုံးနေတဲ့ဒီရွာလေးကိုဘာတွေဖို့ဖြူရေးလုပ်ပေးဖို့လိုတယ်ဆိုတာကိုပဲဆွေးနွေးသွားပါဆိုတဲ့စကားကိုပြောခဲ့ပါတယ်။ဦးအောင်နိုင်ဦးဟာပြည်ထောင်စုရှေ့နေချေရုံးကဖွဲ့စည်းပေးထားတဲ့တနင်္သာရီတိုင်းဒေသကြီးတရားဥပဒေစိုးမိုးရေးဌာနနဲ့တရားမျှတမှုဆိုင်ရာလုပ်ငန်းများပေါင်းစပ်ညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဖြစ်ပါတယ်။သူကပြီးခဲ့တဲ့လကလက်ငန်းကျုံးနဲ့အနီးတစ်ဝိုက်ကိုတွားရောက်ခဲ့ပါတယ်
။ဒါကျွန်တော်တို့နိုင်ငံရဲ့လူမှုဖြစ်တယ်။ကျွန်တော်တို့နိုင်ငံရဲ့တိုင်းရင်းသားတွေလည်းဖြစ်တယ်။အဲကျွန်တော်နိုင်ငံသားကျွန်တော်တို့တိုင်းရင်းသားပြီးတော့ကျွန်တော်တို့ရဲ့ native လို့ပြောလို့ရတယ်ဒီလူမျိုးတွေကကျွန်တော်တို့ကဘာမှာချပေါ်တဲ့လူမျိုးစုတွေဝင်သွားပြီးပြီးတော့လူမှုတွေကလည်းစုစုပေါင်း 1,900 ပဲကျန်တယ်။အဲ့လိုအဲ့လူမျိုးတွေကိုလွဲမပေးပေါ်စီမုန်ချင်ကဥပဒေရတော့ကောင်းနိုင်ငံသားတယောက်ရဲ့တာဝန်ရတော့ကောင်နိုင်ငံတော်ရဲ့တာဝန်ရအစိတ် responsibility ပေါ့ဒီနိုင်ငံတော်ရဲ့တာဝန်ရပေါ့ကမလန်းပြီကောက်ရမှာဖြစ်ပါတယ်။ဖန်နေတိုင်းသားမျိုးကောက်ွယ်အခွင့်အရေးကိုကောက်ွယ်ပေးတဲ့ဥပဒေရလည်းဆက်ပြီးသားလေဒီဥပဒေတိုင်းလို့ရင်တော့မော်ကင်းလူမျိုးတွေကဟိုသူတို့ရဲ့စစ်ချက်ကိုသူတို့ရဲ့ဘုန်းဆန်တော့ပေါ်ပေါ်နဲ့ဘာမှလာဖွင့်မရှိဘူးဆန်ပြ။ဒီကိစ္စကိုပြည်တော်စုကဖြေလျှော့ပေးနိုင်မှာလိမ့်မယ်လို့ကျွန်တော်တို့ယုံကြည်တယ်။
ဥပဒေရှိနေပေမဲ့တာစာကီတို့လိုကုမ္ပဏီတွေကကော့တောင်းခရိုင်တွင်းမှာနေထိုင်ကျဆားကြတဲ့စလုံတို့ရဲ့ရေစကြက်အချို့မှာပလဲလုပ်ငန်းတွေတိုးချဲ့လာနေကြောင်းကိုစလုံအရေးအကူအညီပေးနေတဲ့ဥက္ကမောင်ထွေးကပြောလာပါတယ်။စလုံတွေရဲ့ရေစကြက်ပျောက်ဆုံးလာမှုကိစ္စကိုအစိုးရကထိထိရောက်ရောက်မကင်တွဲဘူးဆိုရင်တိုင်းရင်းသားလူနည်းစုတွေရဲ့ယဉ်ကျေးမှုတွေကိုဖျက်ဆီးသလိုဖြစ်နေတယ်လို့ဥက္ကမောင်ထွေးကဆက်ပြောပါတယ်။ဘယ်လိုပြဿနာတွေဖြစ်နေပါစေလက်ငန်းကတော့နောက်ဆုံးခဏဖြစ်ပြီးဒီနေရာကလုံးဝထွက်ခွာသွားမှာမဟုတ်ဘူးလို့ကိုပါဘူးကဆိုပါတယ်။သူကတော့သူတို့ရဲ့ရင်ကျေးမှုဒလိစရိုက်တွေနဲ့ပင်လယ်ထဲကအသက်မွေးဝမ်းကြောင်းလုပ်ငန်းတွေမပြည့်စည်ခင်ပလဲလုပ်ငန်းတွေတိုးချဲ့တာတွေရပ်တန့်ဖို့အစိုးရကိုတိုက်တွန်းနေပါတော့တယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်မှသတင်းတောက်မင်းခန့်၊ကိုစန်း၊ရဲထုံဝင်၊ဖိုးစော်ဒဝဲ၊ဇာနီနဲ့ကျရက်တောင်နေတို့ဖြစ်ပါတယ်။အပတ်စဉ်ကြာသပတေးနေ့တိုင်းတင်ဆက်ပေးနေတဲ့ဒိုးအတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ကျုံတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
Frontier မြန်မာသတင်းမီဒီယာကတင်ဆက်နေတဲ့ဒုအတန်စီစဉ်ကိုနားဆင်ကြကြတာပါတနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်မကြခင်မှာတော့ဒုတိယပိုင်းနိုင်ဝက်စီစဉ်ကိုဆက်လက်နားဆင်ရမှာပ
ါ VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင်ဒ ဒုတိယနိုင်ဘွဲမှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ဘွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။VOA American အတန်ကနေတနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါဒီအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 0483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ဖို့ရှိပါတယ်ဒီတစ်ပတ်အတွက်ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေကိုရှော့ချနိုင်ဖို့ဂျားဝင်စစ်ဆက်ဖြည့်ရှင်းမဲ့လူလိုနေပြီလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘူဂနာကပြောဆိုလိုက်တဲ့အပေါ်မှာသောဒရှင်တွေရဲ့သဘောထားအမြင်တွေကိုတုံ့သက်ဆွေးနွေးမှာဖြစ်ပါတယ်။ကိုအောင်အောင်ကနေပြီးတော့စီစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါခင်ဗျာစနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ဒီလက်နက်ကင်ပြိပခါတွေရှော့ချနိုင်ဖို့ဂျားဝင်စေဇက်ညှိနှိုင်းပေးမယ့်အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေလိုအပ်နေသလားဆိုတာပါဒီအစီအစဉ်မှာပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားသူတွေကတော့ရခိုင်မျိုးသားကောင်စီ ANC ရဲ့ထွေထွေအတွင်းမှူးဦးတွန်းစောနိုင်ငံရေးကဲခတ်ဦးမောင်မောင်ဆိုနောက် ANP ရခိုင်မျိုးသားပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်တို့ပဲဖြစ်ပါတယ်တခြားဝင်ရောက်ဆွေးနွေးမဲ့သူတွေကိုလည်းအလှည့်ပေးသွားမှာပါအခုရင်ဆုံးတော့ဦးထွန်းစောကိုမေးချင်ပါတယ်ရခိုင်အရေးပြည်လဲဖို့အတွက်ဂျားဝင်ဖြန့်ပြေးပေးမဲ့သူလိုအပ်တယ်လို့ထင်ပါလားခင်ဗျဟု
တ်ကဲ့ကျွန်တော်တို့ရခိုင်အပါဝင်ဒီမြန်မာပြည်ရဲ့ငြိမ်းချမ်းဖြစ်စဉ်တစ်ခုလုံးအတွက်ကတော့သမာတပတ်ကြတဲ့ဒီဂျားလူလူနေတာကတော့အမှန်ပါပဲဒါကြောင့်လဲဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့ပြည်တွင်းစစ်ကနှစ်ပေါင်း80ကျော်ရှိနေပြီအပေါ်မှာလည်းအခြေကြဆုံးပြည်တွင်းစစ်တခုလည်းဖြစ်နေပြီပေါ့နော်အဲ့တော့ကိုယ်ချင်းချင်းဖြည့်ရှင်းလို့မပြေလည်တာကြောင့်ဒီလိုမျိုးကြရှိနေတာလည်းဖြစ်ပါတယ်အနည်းတစ်ချက်ကတော့အတိုင်းပြည်ရဲ့စစ်တပ်ဟာလက်နက်အကူနဲ့နိုင်ငံရေးအာဏာကိုမတရားရယူထားပြီးတော့ဒီ civilian supremacy လို့ခေါ်တဲ့အရသာထိန်းချုပ်မှုနဲ့ democratic control လို့ခေါ်တဲ့ democracy ချုပ်ကန်မှုအောက်မှာမရှိဘဲအစိုးရနဲ့ဇင်ပြန်ရှိနေပါတယ်တတိယတစ်ချက်အနေနဲ့ကကြတော့အနှစ်ပေါင်း90ကျော်ကြာစစ်တပ်ကစစ်တပ်အလုပ်မလုပ်ပဲနဲ့နိုင်ငံရေးဥဆောင်မှုခန်းကဏ္ဍမှာနေပြီးတော့အုပ်ချုပ်ရေးတက်လို့တယ်တိုင်းရင်းသားနေပြည်တော်ကထွက်တဲ့တင်ဇာရဝုဒ္ဓမြတ်ကိုထုတ်ရောင်းပြီးတော့မှအာဏာစည်းစိမ်ရစ်နေကြတယ်စစ်တပ်ကနှစ်ပေါင်း90ကျော်နိုင်ငံတော်အာဏာကိုလွေးသုံးစားလုပ်ပြီးရောက်ခမန်းလီလီတီကျူးလွန်ထားခဲ့ကြတဲ့ကျူးလွန်နေကြစေလဲဖြစ်တဲ့ရာဇဝမှုတွေကနေကျင်းလွန်ခွင့်ရနေကြတယ်ဒီလိုမျိုးအခြေအနေအောက်မှာငြိမ်းချမ်းရေးစကားဝိုင်းတွေကလည်းပဲထန်ပြတာသာဖြစ်နေပြီ။ဒါကြောင့်ဒီသမာသမတ်ရှိတဲ့နိုင်ငံတကာအတိုင်းဝိုင်းထဲကရာဝင်စည်းစပ်ပေးမဲ့သူတွေနဲ့ရာဝင်ညှိနှိုင်းပေးနိုင်တဲ့နော်ရာဝင်ညှိနှိုင်းပေးတဲ့စောင့်ကြည့်ရဲ့ရန်တရားတွေရှိမှသာကျွန်တော်တို့ပြည်တွင်းစစ်ချုပ်ကြီးနိုင်ရေးလမ်းကြောင်းပေါ်ကိုရောက်နိုင်ဖို့အလားအလာရှိနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့မြင်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ဦးမောင်မောင်ဆိုးကိုလည်းအလဲပေးကြပါလေဦးမောင်မောင်ဆိုးရဲ့သဘောထားကိုလည်းသိပြစီခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီအင်းရဲ့တက်တက်ပြီးတော့ဒီခိုင်းပါတော့တက်ကိုဖြစ်ပေါ်နေတဲ့တက်တက်ပြီးတော့ပြေးကြတယ်စိတ်ကဝင်နေနေတာတော့ကျွန်တော်ကြည့်ပြနေပါတယ်ဒါနဲ့လက်ရှိမှာတိုင်းပြည်စီမံရေးအပါဝင်တော့တော့အခုဒီကမှာစီမံငါးလုပ်ပြီးရပြီစီမံငါးလုပ်လုပ်ပြီးရပြီမှာအေးကိုယ်အနေနဲ့တက်မလို့လည်းဒီရမယ်ဩနိုင်ငံကွန်ရှင်နာနာဘီစီနော်ဒီကွန်ရှင်နာဒီဖြစ်တဲ့အခါကျတော့ကျွန်တော်ကတော့အမြင်ကပြောမယ်ဆိုရင်ဒါရိုက်ဒီလိုမျိုးဖြစ်နေတာအကောင်းဆုံးလို့ထင်ပါတယ်။ဒ 在这个地区里边，他在老百姓心里，可能里面啊，在心里也觉得好差呀，有甚至是很不是很不什么的。然后里面这些里面啊，他在不做我们今年今年的，他就到乌鲁木齐啊玩的。แล้วเมื่อที่มาดูเสร็จมาคุณดูว่ามาเมื่อที่ได้ที่นี่เนี่ยมีการที่เกี่ยวกับจำนวนเมื่อที่ได้ที่นี่อยู่คุณดูที่เช่นนั้นเนี่ยเป็นน้องของน้องสิริมันดีมากเล
ยโอเคว่าคุณยาจนเอาหูกูจะเข้าเสียบีจะมีจินตนาการอู้ลาตินเอามาอู้ลาตินเอาโน่ดีANP party ကိုယ်စားလှယ်တွေလည်းပဲပေါ့လေဒီမကြခင်တော့ကကုလထုကိုယ်စားလှယ် Christine Wagner ဒီရခိုင်ပြည်နယ်ကိုသွားခဲ့တော့ကဟိုတွေ့ဆုံခဲ့တယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီလိုတွေ့ဆုံခြင်းမှာရောဒီရခိုင်ပြည်နယ်အရေးတွေနဲ့ပတ်သက်ပြီးတော့ဘာတွေများပြောကြားခဲ့တယ်ဆိုတာမျိုးသိရပါလားခင်ဗျဟု
တ်ကဲ့ပါကျွန်တော်တို့ဟိုကုလထုကိုယ်စားလှယ်ကကျွန်တော်ရခိုင်ပြည်နယ်ဝရတော့ကျွန်တော်ဟိုစစ်တွေမှာရခိုင်ဝေသား party မှာရခိုင်တော်မြတ်သားပါတီရဲ့ဝါဒရေးရာကော်မတီအဖွဲ့နဲ့ပြီးတော့ဟိုပါတီရဲ့ဟိုကော်မတီတချို့ပါဝင်တဲ့အဖွဲ့နဲ့တွေ့ဆုံခဲ့တယ်။အဲဒီတွေ့ဆုံပွဲမှာတော့သတော်ပါတီဘက်ကဘာကိုပြောခဲ့လဲဆိုတော့ဒီလက်ရှိဟိုရခိုင်ပြည်နယ်တမစစ်ပွဲနေတဲ့စစ်ပွဲတွေအခြေအနေအကြောင်းအတွက်စစ်ပွဲတွေရဲ့အကြောင်းကြီးနောက်တစ်ခုကတော့ဒီစစ်ပွဲစစ်ပွဲတွေရဲ့ကိုသဝနီအပိုင်းကြီးနောက်တစ်ခုကပြီးဒီစစ်ပွဲအတွက်မှာမတရားပန်းစီရှုံနိုင်တာတွေနောက်တစ်ခုကတော့ဒီ2020ရေကောက်ပွဲအပိုင်းကြီးဆိုပြီးတော့အပိုင်း၄ပိုင်းကိုတော့ဆွေးနွေးဆဲတယ်ဆိုတာတော့ကျွန်တော်သိရပါတယ်။ဘာကြောင့်ဆိုတော့ကျွန်တော်တို့ကလည်းအဲ့ဒီဟိုသစ်ဆုံးခဲ့တဲ့အပွဲမှာပါခဲ့တာတော့မရှိသေးဘူး။ဒါပေမဲ့ကျွန်တော်တို့ပါတီရဲ့ဟိုပစ်ပါတော့ဒီလိုကိုရေးတန်ထားတာကိုသိရပါတယ်ခင်ဗျ
ာဟုတ်ကဲ့ဆိုတော့ကျွန်တော်ဥလာသိန်းအောင်ပဲဆက်မေးချင်တာကဒီကုလအထုကိုစလေကသူကဒီဟိုသူပြောထားတာရှိတာပေါ့လေခုနလိုပဲဒီရခိုင်ပြည်နယ်ရဲ့ပြဿနာကိုဖြေရှင်းမယ်ဆိုလို့ရှိရင်အကိုဂျားဝင်ညှိနှိုင်းပေးမဲ့အဖွဲ့အစည်းတွေပါတယ်ဖြစ်ရင်ကောင်းမယ်ဆိုတာမျိုးသူပြောထားတာရှိပါတယ်ဥလာသိန်းအောင်တို့သဘောထားဘယ်လိုရှိပါလဲ
ဟိုကျွန်တော်အနေနဲ့ပြောရမယ်ဆိုတော့လက်ရှိကျွန်တော်မြန်မာနိုင်ငံကြီးကိုထူထောင်ပေါင်းစုံနဲ့ချုပ်ငံတိုးတက်နေကြတာအမြင်လေးလေးရှိကြမှာအလုံးအပြည့်ဖြစ်ပါတယ်။ဒါပေမဲ့ဒီကျွန်တော်မြန်မာနိုင်ငံကစကတဲ့ကပြည့်စက်ချစ်ပြဲနေတဲ့အနေသားကိုဟိုစပ်ပြီးတော့ကျင်းလိုက်မယ်ဆိုရင်ပြည်စုကိုချက်ကဥပဒေမျိုးမမြတ်တမှုကြောင့်ဖြစ်ပွားနေတဲ့ပြဿနာတွေကိုဟိုပြုတ်လို့ရပါတယ်။ပြည်စုကိုချက်တရားနိုင်ငံတကာနိုင်ငံရဲ့အသက်သွေးကြောဖြစ်တယ်။အဲ့ဒီအသက်သွေးကြောဖြစ်တဲ့အမည်ကြက်တဲ့ချက်တရားဒီကြောင့်တရားမမြတ်တာမှုရှိခဲ့နေဆိုရင်အောက်တူတူကမမြတ်တာဘူးလို့ခံယူခဲ့နေဆိုရင်တော့အဲ့ဒီနိုင်ငံရဲ့နောင်ရင်းဟာဟိုရှင်းမမတွေ့ရသေးရအခြေအနေမျိုးတွေဖြစ်ပေါ်တဲ့များတယ်ကျွန်တော်မြန်မာနိုင်ငံမှာလည်း1940ခုနှစ်ကို1944ခုဖွင့်စည်းမှုအချုပ်ပေါ်အခြေခံဥပဒေကိုပြတ်တန့်ခဲ့တယ်ဆိုတော့လေအဲ့ဒီအားဖွင့်စည်းမှုအခြေခံဥပဒေရဲ့အာဏာချက်တွေကိုရှိတဲ့အတွက်ကြောင့်အဲ့ဒီဥပဒေအာဏာချက်တွေကိုထောက်ပြခဲ့ပြီးတော့ဒီကပြောင်းလဲဖို့ကြိုးစားနေကြတဲ့အုပ်စုတွေလည်းရှိတယ်။ဒါကြောင့်လို့ခုလက်ရှိနဲ့သောက်ချစ်ဖွင့်စစ်ဖို့အခြေခံဥပဒေဟာလေဒီမိုကရေစီစံနှုန်းတွေအားနည်းတယ်ဖက်ဒရယ်တရားရေးပတ်မှာလေအားနည်းချက်တွေရှိတယ်ဆိုတာကိုလေအားလုံးတူတယ်ထောက်ပြနေကြတာရှိပါတယ်။ဆိုတော့လေနိုင်ငံတကာတရားဖို့တဲ့ကတော့ကျွန်တော်အမြင်တစ်ခုကတော့လက်ရှိကျွန်တော်မြန်မာနိုင်ငံရဲ့အခြေအနေစစ်တမိုင်းကြောင့်အရဆိုရင်တမိုင်းကြောင့်အခြေခံပြီးတော့ပြောမယ်ဆိုတော့ဟိုကပ်ယူမယ်ဆိုရောနိုင်ငံတော်အနာကိုလက်ထုတ်လက်ကင်ရယူခဲ့တဲ့လူတွေကဒီမိုကရေစီအလေးအထားတွေအားနေလို့လားတော့မသိဘူးမလေးလာလို့လားတော့မသိဘူးအဲ့ဒီလိုအခြေအနေမျိုးတွေကြောင့်ကျွန်တော်မြန်မာနိုင်ငံရဲ့အခက်အခဲတွေဟာဒီနေ့ဆက်ပြီးဖြစ်ပေါ်နေတာဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဦးလာတေးအောင်ဟုတ်ကျွန်တော
်မြန်မာပြည်အတွက်ဒီမိုကရေစီတန်လို့ဆိုတာအရေးကြီးတယ်ဟု
တ်ကဲ့
ဒီမြန်မာပြည်အတွက်ဟုတ်မတူကွေးပြမှုရှိတ
ယ်ဟုတ်ကဲ့ဦးလာတင်ရအောင်ကျွန်တော်ဟိုနောက်ထပ်ဒီမိကွန်းတွေကိုကျွန်တော်ထပ်ပြီးတော့မေးတော့ပါမယ်အခုတခါဟိုဥထုံးတော်ဘက်ကပဲအလှည့်ပေးကြင်ပါတယ်ဆိုတော့ရခိုင်အရေးမှာဂျာဝင်စစ်ဆက်ဖြည့်ရှင်းပေးမဲ့သူလိုအပ်တယ်လို့ဥထုံးတော်ပြောထားတဲ့အခါကျတော့လက်ရှိမှာဒီအရေးနဲ့ပတ်သက်ပြီးတော့ဟိုဂျာဝင်ဖြည့်ရှင်းပေးဖို့ဟိုဘသူတွေညာဘသူတွေကအဓိကပေါ့လေဟိုဂျာဝင်ဖြည့်ရှင်းပေးနိုင်မယ်လို့ထင်ပါလေ
ဟုတ်ကဲ့ကျွန်တော်
ြောတဲ့ထက်ပါခုနကဒီတမတမတ်ကြတဲ့ဘုရားဝင်စီစဲပြီးသူလို့ကျွန်တော်ပြောသွားတယ်ပေါ့နော်တမတမတ်ကြတဲ့ကျွန်တော်တို့ကဂျားလူလို့တယ်ဂျားလူဆိုတာနိုင်ငံတကာတိုင်ဝိုင်းထဲကဖြစ်ရမယ်ပေါ့ဗျာနော်နိုင်ငံတကာတိုင်ဝိုင်းထဲကကျွန်တော်တို့ဒီမဝေးတော့တဲ့ကာလကပေါ့ဗျာဒီကျွန်တော်တို့ NCA စာချုပ်လုတ်တုံးကလည်းပဲအဲ့ဒီမှာအဆိုပြုခဲ့တာတွေရှိတယ်အဲ့မှာဂျားလူတွေကိုကျွန်တော်တို့ကသတ်မှတ်တဲ့အခါမှာအဲဒီအစုအဖွဲ့အချင်းဆိုလို့ရှိရင်ကုလသမဂ္ဂလိုအဖွဲ့တည်ကြီးပါတယ်အဲနောက်ပြီးတော့မှဒီ EU လိုမျိုးအဖွဲ့တည်ပါတယ်ပေါ့နော်နောက်ပြီးတော့ကျန်တဲ့ဒီအီနီနာချင်းနဲ့နိုင်ငံအကြတိုက်ပြည်တွေခုနှစ်နိုင်ငံလောက်ပါတယ်ဗျအစုစုပေါ့နော် bilateral organization နှစ်ခုနဲ့အဲနိုင်ငံပေါင်းကဒီ၅နိုင်ငံ၆နိုင်ငံလောက်ရှိတယ်အစုစုပေါင်းခုနှစ်ခုပါတယ်အဲ့ဒီမှာနိုင်ငံအနေနဲ့ပြောမယ်ဆိုလို့ရှိရင်အီနီချင်းနိုင်ငံတွေကတရုတ်ရှိတယ်ထိုင်းရှိတယ်အိန္ဒိယရှိတယ်နောက်ပြီးတော့မှဒီဒေတာတွေအပြင်ဘက်ကဆိုလို့ရှိရင်တော့ဂျပန်တို့အမေရိကန်တို့အဲ့လိုမျိုးတိုက်ပြည်တွေပါတယ်နော်ဝေတို့ပါတယ်ပေါ့နော်အဲဒီလိုမျိုးနိုင်ငံတွေကိုအစုပြုခဲ့တယ်အစုစုပေါင်းမှတ်မှတ်ရတော့ခုနှစ်ခုရှိတယ်ပေါ့ဗျာဒါပေမဲ့အဲ့ဒီအထဲမှာကျွန်တော်တို့ကဘယ်တစ်ခုကိုမှအစိုးရကပေါ့အထူးသဖြင့်တက်မတော်အနေနဲ့အဲဂျားဝင်စစ်ဆက်ပေးသူအနေနဲ့ဖြစ်စေအဲဂျားကနေပြီးတော့မှဒီလေးလာသူအနေနဲ့ဖြစ်စေပေါ့ဗျာနော်အပေါ်လုံးကသူလက်မခံခဲ့ဘူးလေလာသူအနေနဲ့သူလက်ခံခဲ့တာကတရုတ်နဲ့ဒီကုလသမဂ္ဂကိုသူလက်ခံခဲ့တယ်အဲကုလသမဂ္ဂကသူကိုယ်စလေနော်အဲဒီတုန်းကတော့မစ္စတာနမ်ဘီယာနောက်ပြီးတော့မှဒီတရုတ်ပြည်သူ့သမ္မတနိုင်ငံရေးအာချာရေးအထူးကိုယ်စလေပေါ့ဗျာနော်အဲဒီကာလာတုန်းကတော့မစ္စတာဝန်ရဖန်တို့နောက်ပိုင်းကျတော့အခုလက်ရှိရှိနေတဲ့မစ္စတာဆုံကွန်ရှန်တို့ပါတာပေါ့ဆိုရင်ပြောချင်တာကတော့ပါလဲဆိုတော့အင်းနီနာချင်းတဲ့ကတရုတ်ပါလာတယ်နောက်ပြီးတော့မှဒီကမ္ဘာကုလသမဂ္ဂကကိုယ်စလေပါလာတယ်ဒီလိုမျိုးပဲသူတို့လက်ခံတယ်ဒါပေမဲ့အဲ့ဒါကလည်းလေးလာသူအဆင့်ပဲရှိတယ်လေးလာသူဆိုတော့အစည်းအဝေးကိုဖိတ်မဆက်ဖိတ်ကြမှုပုံမှာတက်ရောက်မယ်ပြီးထိုင်ပြီးနားထောင်မယ်နောက်စကားဝင်ပြောလို့မရဘူးအဲ့လိုမျိုးပေါ့နော်အပြင်မှာအကြံဉာဏ်ပေးရင်ပေးအဲ့လိုမျိုးပဲရတယ်ဒီလိုမျိုးချင်နေအောက်မှာသွားခဲ့တဲ့ SCA စာချုပ်နေတာဒီနေ့ပါဖြစ်နေလဲကြည့်ပေါ့နော်ကျွန်တော်တို့တိုင်းသားတွေတစ်စုံလုံးဘက်ကလူလာတာတောက်ချောက်လူလာခဲ့တာကတော့ရောင်းဝယ်စည်းစဲညှိနှိုင်းပေးသူက moderator အဆင့်ပေါ့ဗျာနော်moderator အဆင့်ကိုလိုလားခဲ့တယ်ဒါပေမဲ့ moderator အဆင့်တောင်မရတဲ့အပြင် observer ကိုတော့သူတို့ကလက်မခံတဲ့အနေအထားတွေမှာရှိတယ်အကြောင်းမျိုးမျိုးပြတာပေါ့ဗျာကျွန်တော်တို့ကဒီမဟာအင်အားကြီးနိုင်ငံတစ်ခုကြားမှာရှိတယ်နော်နောက်ပြီးတော့မှ geopolitical sensitivity ဘာညာပေါ့ဗျာအဲ့လိုမျိုးတွေအကြောင်းပြတယ်နောက်ပြီးတော့မှဒီအဲကျွန်တော်တို့ရဲ့ပြည်တွင်းရဲ့ပြဿနာကတော့ညီကိုချင်းချင်းကြားမှာဖြစ်နေတဲ့ပြဿနာဖြစ်တဲ့အတွက်နော်ညီကိုချင်းချင်းကြားမှာမိသားစုစိတ်တက်နေပြည်ချင်းရပါတယ်တို့ဘာလို့ညာတို့ပေါ့ဗျာနော်အဲ့လိုမျိုးတော့မျိုးအကြောင်းပြချက်တွေတော့ပေးတယ်ဒါပေမဲ့နှစ်ပေါင်း80ကျော်ကြာနေတဲ့ပြည်တွင်းစစ်ကတော့မိသားစုပြဿနာသာဖြစ်မယ်ဆိုလို့ရှိရင်ညီကိုမောင်နှမသိတဲ့နဲ့ညီနောင်တိုင်းသားချင်းချင်းမှာဖြေချင်းလိုက်ရဒီနေ့အချိန်မှာပြီးလောက်နေပြီဒီနေ့မပြီးရပြင်ကဘာမှအခြေချဆုံးသက်တမ်းခြေဆုံးပြည်တွင်းစစ်ဖြစ်နေတယ်ဆိုလို့ဆိုတော့ဒီချိန်နေအောင်မှာကျွန်တော်တို့ကဂျာဝင်စည်းစဲပြည်သူမရှိဘဲနဲ့ချိန်ဆက်သွားလို့မရဘူးလို့ကျွန်တော်မြင်တယ်ဒီနေ့ငြိမ်းချမ်းဆိုဆွေးနွေးပွဲတွေလုပ်နေတာတွေလည်းပဲဒါအဟံပြတာသာပဲအနှစ်သာရတွေကကင်းမနေတယ်နော်အတိတ်တွေလည်းအပြည့်အဝမရှိဘူးဒီလိုမျိုးပဲဆက်သွားအောင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပြည်တွင်းစစ်ကချုပ်ငိမ့်နိုင်တဲ့အကြောင်းမရှိဘူးအခုရခိုင်အပါဝင်ရခိုင်ယူဘက်ကိုဆက်ပြောမယ်ဆိုရင်ရခိုင်ဘက်ကအခုကတော့ကျွန်တော်တို့ ULA အဖွဲ့နဲ့ထိတ်တိုက်ဖြစ်နေတယ် ULA အဖွဲ့နဲ့ထိတ်တိုက်ဖြစ်မှုက ULA ကမြောက်ပိုင်းမှာပဲအဖွဲ့မှာပါတယ်မြောက်ပိုင်းမှာမိအဖွဲ့မှာပါပြီးတော့မှသူတို့စည်းစဲညှိနှိုင်းဆွေးနွေးနေတယ်အခုက bilateral သဘောတူညီချက်စာချုပ်ချုပ်မယ်သူတို့အပြန်အလှန်ဆိုပြချက်တွေလှောက်ထားပြီးအဲ့ဒီဆိုပြချက်ကိုညှိနှိုင်းဖို့အတွက်ကိုဒီသူတို့ကမပြေလည်ဘူးမပြေလည်ရတဲ့အကြောင်းရင်းကဘာလဲဆိုတဲ့ကကြတော့အဒီတမတမတ်မကြတဲ့နော်ဒီညှတမှုမရှိတဲ့တစ်ဖက်သက်တောင်းဆိုမှုတွေနဲ့တုံ့ပြန်ထားတဲ့ကကြတော့ဒါကဘလို့မပြေလည်နိုင်စရာအကြောင်းမရှိဘူးဒီလိုအခြေအနေအောက်မှာဒီတိုင်းဆက်သွားရင်ဘာဖြစ်မလဲအဒီကျွန်တော်တို့ပြီးခဲ့တဲ့ဒဇင်ဘာပေါ့ဗျာပြီးခဲ့တဲ့နှစ်ဒဇင်ဘာကလေးကနေသွားတာအခုနှစ်ပတ်လည်တော့မယ်ပြီးခဲ့တဲ့ဒဇင်ဘာကလေးကနေသူအကြောင်းပြချက်တွေကဘာလဲတော့ပြန်ကြည့်လိုက်လို့ရှိရင်ကျွန်တော်တို့ကရောင်းဝယ်စည်းစဲပေးသူမရှိလို့ဒီလိုမျိုးတဝဲလေးလေးဖြစ်နေတာလို့ကျွန်တော်တို့မြင်တယ်။ဒါပေမဲ့တရုတ်ကတော့သူတို့ observer အနေနဲ့လက်ခံနေပေါ့ဗျာ။နောက်ကြမ်းမှာ။ဒါပေမဲ့တရုတ်ရဲ့ခန့်ကန်တာကလည်းပဲတရုတ်ဆိုတာလည်းအကုန်လုံးသိတဲ့အတိုင်းပဲ။ကျွန်တော်အဲ့ဒါကြောင့်ပြောချင်တာကတော့သမာသမတ်ကြတဲ့ကျောင်းဝင်စစ်စစ်ညှိနှိုင်းပေးသူမရှိတဲ့နေ့ကတော့ရှေ့မှာပြည်လည်နိုင်ကြအကြောင်းမရှိဘူးလို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့
။ဒါကတော့အကောင်းဆုံးလက်တလောဥပမာပေါ့ဗျာနော
်။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါ။အိုဦးမမောင်ဆိုးကိုကျွန်တော်ဟိုပြန်ပြီးတော့မေးချင်ပါတယ်။ဦးမမောင်ဆိုးကဒါကိုခုနကတော့ဒါကျွန်တော်နားလေတာဆိုလို့ရှိရင်ဒီမြမဒီငင်းငင်းဒီဖြစ်စင်မှာဂျောင်းဝင်ဖြည့်ရှင်းပေးမယ်လူဒါဒီအစပိုင်းမှာတော့ဒါလိုအပ်ကောင်းလိုအပ်လိမ့်မယ်ဒါနောက်ပိုင်းမှာကြာရင်တော့ဒါဟိုသက်ဆိုင်ရာကာယကံရှင်တွေရပဲ ဟိုတိုက်ရိုက်ဆူနေတာမျိုးပေါ့ပြောဆိုတာမျိုးရှိဖို့လိုမယ်ဆိုပြီးတော့ဟိုပြောတယ်လို့ကျွန်တော်နားလည်မိပါတယ်ဆိုတော့ဒီသက်ဆိုင်ဒီခုနလိုပေါ့ဂျားဝင်ဖြည့်ရှင်းပေးမဲ့သူပေါ့လေရှိမယ်ဆိုလို့ရှိရင်ရောဒီလူတွေအနေနဲ့ရောဘယ်အပိုင်းအထိသူတို့အနေသူတို့ရဲ့အခန်းကဏ္ဍဘာပါလဲ
ဟိုကခက်တာတခုကဂျားဝင်ဖြည့်ရှင်းနေတဲ့လူနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီတက်မဲ့ဘက်ကလက်မခံဘူးကြာဟောဆိုတော့ကျွန်တော်ကျွန်တော်ဒီအေးနဲ့ဒီကျွန်တော်တက်မဲ့ကဆင်းနေတယ်ချက်ခါကြီးပါတယ်ဟိုက2016ခုနှစ်မှာမိုင်းလာမှာတခါလို့တယ်2019ခုနှစ်တော့မှာအယုတ်နော်မင်းစဲမိုင်းလာကျိုင်းတော်မှာနှောက်ပါဝင်ငါးကလုပ်ပါတယ်အဲ့တော့ထိတဲ့ကုသမှုကိုရှိနေပြီအဲ့တော့ဂျာဝင်စစ်တပ်ပြင်းနေပြီတော့ရှိကောင်းရှိနေမယ်ဂျာဝင်ဒီပင်ဝင်ထိတဲ့ဆင်းရဲတဲ့အချိန်မှာကျွန်တော်ကပင်ဝင်ထိတဲ့ဆင်းရဲရတဲ့အခွင့်အရေးပေါ်မူပြီးတော့ကျွန်တော်ဘလူးအဖြစ်ရှာမယ်ဆိုတော့ဆင်းရဲကိုလွှမ်းမယ်လို့ထင်ပါတယ်အဲ့တော့ကျိုင်းတော်ဆင်းရဲဝဲကျွန်တော်စက်တမ19ရက်နေ့ဆင်းရဲဝဲရလမှာဖြစ်လို့ရှိရင်ကျန်ရတဲ့တိုင်းနဲ့ပတ်သက်ပြီးတော့ဒီဘက်ဆက်ဆက်ဆက်ဆက်ရန်ကောင်းကောင်းနေသူ့ကိုရှင်းလင်းနေဆိုတဲ့ချက်ချက်နံပါတ်3ချက်မှာပါပါတယ်။အဲဒီချက်လေပေါ်မူပြီးတော့သူ့ကိုရှင်းလင်းနေဆိုရင်တော့အပြည့်အဝရှင်းနေမှာဖြစ်ပါတယ်။အဲ့ဒါဒီဘက်ဂျာဝန်ဘူးတော့ကလေးဖြစ်ပါလိမ့်မယ်။အဲ့တော့အဲ့ဒါဒီအမိသားမျိုးမှာဒီဘက်ဒီစပွဲချက်နေတဲ့လူတွေကိုယ်တိုင်ကိုယ်တိုင်ကသဘောပေါက်ပြီးတော့ဒီနေ့ဒီချင်းမှာရလိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါ။ကျွန်တော်အခုတခါတော့ဒီတရက်လီလိုင်းဆွေးနွေးပွဲအစည်းအဝေးမှာပါဝင်ဆွေးနွေးဖို့ဖုန်းခေါ်ထားတဲ့သူတွေကိုကျွန်တော်အလှည့်ပေးကြပါမယ်။အာဒီအမေရိကပါပဲကိုခိုင်ဆိုးအလှည့်ပေးကြပါမယ်။ကိုခိုင်ဆိုးဒီမှာပင်တိုင်းဆွေးနွေးမဲ့သူတွေလည်းရှိပါတယ်။အဲဝင်ရောက်ဆွေးနွေးလို့ရပါခင်ဗျ။ဟု
တ်ကဲ့ပါ။အာကျွန်တော်အခုဆွေးနွေးဟိုကျွန်တော်သုံးသားကြည့်တော့ဥထွန်းစောပြောတဲ့ဟာကတော့တကယ်မှန်တယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်တို့ကဂျောဝန်ပြည်ရဲ့ဖြည့်ရှင်းဖို့နိုင်ငံတနင်္ဂနွေလူနေပြီဆိုတာကတော့ဘာဖြစ်လို့ဆိုလို့ရှိရင်ကျွန်တော်တို့ရှိမှဟို KIU နဲ့ KIA နဲ့စိုက်ပွဲတွေဖြစ်တယ်။ငီးရှမ်းရေးတွေယူတယ်။နောက်ပြီးရင်ပြန်တော့နေပြီးရင်စိုက်ပွဲတွေပြန်ဖြစ်တယ်။ဒီဟာကဂျောလူမရှိလို့ဖြစ်တာ။အခုလေဟိုဒီအတိုင်းကျွန်တော်တို့ညီကိုပါဆိုပြီးရနှစ်ယောက်သဖို့တူပြီးအလုံးလုံးထားရင်တော့နောက်လေးဖြစ်မှာပဲဒီတိုက်ပွဲကတော့အဲ့တော့ဒီဂျောင်းဝင်ပြီးရဂျောင်းနိုင်ငံတနိုင်ငံကကုလသမဂ္ဂလို့ဂျောင်းနိုင်ငံတနိုင်ငံကနေပြီးရအဲ့လိုသူတို့ကမမမမနဲ့နေပြီးရဒီစာချုပ်မှာပါဖို့လိုတယ်နောက်ပြီးရဒီဟာကနေပြီးရဘသူကမှန်တယ်ဘသူကမှားတယ်ဆိုတော့အသူကရေရေလေးလေးရှားပြနိုင်မှသာလေရဲ့ဒီပြဿနာဟာကြီးလာမယ်မဟုတ်ဘဲနဲ့ဆိုလို့ရှိရင်ဒီနှစ်ခဏစစ်တိုင်းနေပြီးတက်ွက်ဖြစ်နေတယ်ကျွန်တော်တို့ညီကိုပါညီကိုပါဆိုရင်ကျွန်တော်တို့ဒီဥပဒေကိုဘယ်သူဆွေးတာလဲပမာလူမျိုးကြီးဝါဒဖြစ်တဲ့ကောင်းဆောင်တဲ့ဆိုကနေပြီးဆွေးထားတာတင်းသားတယ်မပါဘူးဒီဥပဒေဆွေးတာမှာအဲ့တော့ကျွန်တော်လဲတော့နေပြီးရ NUP ရဲ့ AA ကဘုံဘုံတရားဖြစ်တယ်ကျွန်တော်လဲတော့အဲ့တော့ကျွန်တော်တို့ဟာတော်လိုင်းရေးကိုဘာဖြစ်လဲလောက်လာလဲကျွန်တော်ရှိရှိကောပေါ့ကျွန်တော်တော့ခုလာတယ်အဲ့ဒီတော့ကမှကျွန်တော်လောက်လာတာအဲကျွန်တော်တို့ဒီဥပဒေတွေကိုမကျိလို့ကျွန်တော်တော်လိုင်းလေးလောက်လာတာဖြစ်တယ်အဲ့တော့ဒီနေ့ဖြစ်နေတဲ့ပြဿနာဟာဟောဒီလိုနိုင်ငံတကာနိုင်ငံကဝင်မရှင်းပြီနဲ့ဘယ်တော့မှညီမဟုတ်ဘူးဒါပဲကျွန်တော်ပြောချင်တာကတော
့ဟုတ်ကဲ့ပါကျေးဇူးပါကိုခိုင်ဆုခင်ဗျအခုတခါဟိုထိုင်းကကိုတီးလည်မှုကိုအလှည့်ပေးကြပါလေခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့နိုင်ငံတကာဝင်ရောက်တော့ဖြန့်ပြဖို့လိုတယ်ဆိုတာကျွန်တော်အနည်းကလည်းပြောပြထားပါလိုလည်းလိုအပ်ပါတယ်အဲ့ဒါကြောင့်မို့တော့အခုအကြံဖက်တယ်အကြံဖက်တယ်ပြောနေတာဘယ်အဖွဲ့ကြီးကအကြံဖက်နေပါလဲကျွန်တော်အစိုးရစစ်တပ်ကအကြံဖက်နေတာပဲကျွန်တော်တွေ့နေရတယ်တို့တကယ်လည်းအကြံဖက်နေတာပဲဗျအဲ့ဒါကိုတော့နိုင်ငံအဖွဲ့ကြီးတွေအကြံဖက်ပါလို့တို့ပြောတာနိုင်ငံတကာကိုလိမ့်လေပြီးတော့ပြောနေအောင်ကျွန်တော်တွေ့ရပါတယ်ဒါကြောင့်မို့နိုင်ငံတကာအနေနဲ့ကျွန်တော်တို့မြန်မာပြည်မှာငြိမ်းချမ်းစေချင်နိုင်ငံတကာအနေနဲ့တော့ဝင်ရောက်တော့ဖြန့်ပြဖို့လိုတယ်เนาะကျန်ရတဲ့နေရာမှာတော့အမေရိကန်နဲ့ပြင်သစ်အဓိကလိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါအခုတခါကျွန်တော်ဒီပင်တိုင်ဆွေးနွေးမဲ့ဟိုဟာဥထွန်းစောပဲကျွန်တော်မြေ့ကျင်ပါတယ်ဆိုတော့ခုနကကိုခိုင်ဆိုးလည်းပြောသွားပါတယ်ဒီမြမအရေးကိုအထူးသဖြင့်တော့ဒီအခုလို့ပေါ့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အရေးကိစ္စပါဝင်ပေါ့လေဒီမြမနေချင်းနဲ့ပတ်သက်ပြီးတော့ဒီဖြည့်ရှင်းရမယ့်အခါမှာ ဒါဥမာကုလသမဂ္ဂလို့အဖွဲ့မျိုးတွေကနေပြီးတော့ဝင်ရောက်ထိမ့်သိမ့်ဖို့ဒါမို့လို့ရှိရင်လည်းကုနာလို့ပေါ့လေဟိုတရုတ်အိန္ဒိယချင်းတရုတ်ဆိုရအနေနဲ့လဲဝင်ရောက်ပြီးတော့ကုညီဆောင်ရွက်ပေးဖို့ပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလူတွေကအခုလိုမျိုးဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ငြင်းငြင်းချမ်းချမ်းဖြစ်ဖို့ကိစ္စကိုဒီသူတို့အနေနဲ့ဝင်ရောက်ပြီးတော့ဆောင်ရွက်ပေးဖို့ကိစ္စတွေမှာဒီမြန်မာအစိုးရဘက်ကဘာကြောင့်လက်ခံဖို့နှောင့်နှေးနေရလို့ထင်ပါလဲ
ဟုတ်ကဲ့အတူဆုံးနဲ့အချင်းလေးဆုံးပြောရရင်တော့ဒါစေတနာမမှန်လို့ပဲဗျနော်စေတနာမှန်မယ်ဆိုလို့ရှိရင်ကိုယ့်ဘက်ကပေါ့နော်ယုံကြည်မှုအပြည့်အဝရှိမယ်ဆိုလို့ရှိရင်အကြာကတမတ်တမတ်ကြတဲ့နော်လူကိုလက်မခံနိုင်ကြအကြောင်းမှမရှိဘူးပဲအခုကျွန်တော်တို့ဒီဖြစ်ခဲ့တဲ့အကောင်းဆုံးနောက်ထပ်ဥပမာတစ်ခုကျွန်တော်ပြောပြမယ်ဟုတ်ကဲ့ KIO ဟာဒီ1994ခုနှစ်မှာဥနေဝင်ဆိုရနဲ့ဒီစာချုပ်စာတဲ့နဲ့ပေါ့နော်ဂုဏ်သိက္ခာရှိသွားတာအပြစ်ခရဲစီးရဲ့သဘောတူညီချက်ကိုလုတ်ခဲတာဖြစ်တယ်ဒါမဲ့2011ခုနှစ်မှာရောက်တဲ့အခါမှာဒီတာပိန်ရေအားလေးစစ်စီမံကိန်းကိုအကြောင်းပြပြီးတော့မှတိုက်ပွဲဖြစ်တယ်မြန်မာစစ်တပ်ကအဲ့ဒီ1994မှာဥနေဝင်ဆိုရနဲ့ရခဲ့တဲ့သဘောတူညီချက်ကိုအဲ့မှာမျက်ကွေပြုလိုက်တယ်နော်အဲ့ဒီမျက်ကွေပြုထားတဲ့1994သဘောတူညီချက်ကိုအခုဒီလုံခဲ့တဲ့နှစ်က2018မှာအခုလက်ရှိ KIO ရဲ့ဥက္ကဋ္ဌဖြစ်နေတဲ့ကိုကျော်ကြီးအိမ်မန်လာကအဲ့ဒီ94သဘောတူညီချက်တိုင်းတွားရအောင်ဆိုပြီးတော့သူပြန်အဆိုပြုတယ်တက်ကူနော်အာဒီလက်မဲ့ရေးထိုးထားတယ်ကျွန်တော်တို့တိုင်းရင်းသားလက်နက်ကင်တော်လိုင်းအခွင့်အရေးဘက်ကသူ့ရဲ့တော့သဘောတူညီချက်ကိုသူအခိုင်အမာဒါသူလိုက်နာနေသေးပဲဖြစ်တယ်ဆိုတာသူတက်ပြပြတယ်ဒါပေမဲ့တက်ကအဲ့ဒါကိုသဘောမတူတော့ဘူးတက်ကတိုက်ပွဲပြန်ဖြစ်တဲ့အတွက်2018ကနေဒီနေ့ဒီကြာနေပြီဖြစ်တဲ့အတွက်သူကနှစ်ပေါင်း၈နှစ်လောက်ရှိပြီဆိုတဲ့အခါကျတော့ဒါကိုသူမျက်ပွေပြုလိုက်ပြီဒါသူ့အကျိုးစီးပွားအရလုပ်တာဖြစ်တယ်ဆိုတော့ခါဘာဖြစ်လဲဆိုတော့2013ကိုရောက်တဲ့ခါမှာ AI ဝင်တဲ့ဦးသိစိတ်ကျိုးအစိုးရကြမှာဒီနှစ်ဖက်စိတ်ချိန်ချောချရဲ့သဘောတူညီချက်ဆိုပြီးတော့မှအလုပ်ကြပြန်တယ်အဲ့တော့ကတနည်းအားဖြင့်ပြောမလို့ပဏာမအပြစ်ခရဲစီသဘောတူညီချက်လိုမျိုးဖြစ်တယ်အဲ့ဒီသဘောတူညီချက်မှာကုလသမဂ္ဂအထူးကိုယ်စားလှယ်တရုတ်အထူးကိုယ်စားလှယ်တွေကအတိအသတ်အနေနဲ့လက်မှတ်ထိုးတယ်နောက်ပြီးတော့အဲ့မှာ monitoring mechanism ကိုဒီအစိုးရရဲ့အစိုးရဘက်ကအဲ့လို MPC အရေးပဲဘက်ကဆိုလို့ရှိရင်ဒီကချင်းမှာအခြေစိုက်တဲ့ဒီ PCG အဖွဲ့ပါတယ်ပြီးတော့ပြီး KIO ကိုယ်စားလှယ်ပါတယ်ဆိုတော့သူကနေပြီးတော့ကချင်းပြည်နယ်အစိုးရနဲ့အဲ့လိုမျိုးယတနာဖြစ်ပြီးဆိုအဲ့ဂျာကနေအဲ့ရန်ရီကလုတ်တယ်ဆိုတော့အဲ့ဒီအိဇာတော်တော်လေးကိုအသက်ဝင်ပြီးတော့မှလှုပ်ရှားခဲ့တယ်အထီးရောက်မှုလည်းရှိတယ်ဒါပေမဲ့တက်မတော်ကသူ့အကျိုးစီးပွားနဲ့မကိုက်ညီတဲ့ခါကျတော့ဦးသိန်းစိန်အစိုးရဆေးသွားတဲ့အချိန်မှာနော်အဲ့ဒီသဘောတူချက်ကိုသူမျက်ကွယ်ပြုလိုက်ပြန်တယ်အဲ့ဒီသဘောတူညီချက်ဟာပြောချင်းချင်းပြောမယ်ဆိုလို့ရှိရင်တော့ဒီဥဒိတ်တွေဆိုတာမသိခင်မှာ2016 January မှာဒီပထမဆုံးအကြိမ်လုပ်တဲ့ပြည်တော်စုငြိမ်းချမ်းညီလာခံမှာ KIO ကိုဖိတ်တဲ့အခါမှာအဲ့ဒီသဘောတူညီချက်2013မှာရခဲ့တဲ့သဘောတူညီချက်ကို bilateral ceasefire agreement ဆိုပြီးတော့ bilateral သဘောတူညီချက်အနေနဲ့အတိမတ်ပြုပြီးတော့ဖိတ်ခေါ်ခဲ့တယ်။အဲ့လိုမျိုးရှိတယ်။ဒါပေမဲ့ဒီ NLD ဆိုတဲ့တက်လာတဲ့အခါမှာအဲ့ဒီရန်တရားကိုအသက်သွင်းရအောင်ဆိုပြီးတော့ KIO ကနေပြီးတော့အချင်းချင်းသူကနော် NLD ဆိုရကိုတောင်းဆိုတယ်ဒါပေမဲ့ NLD ဆိုရကသူကတက်ကိုမကျော်နိုင်တဲ့ခါကျတက်ကဂရုမစိုက်တဲ့အတွက်အဲ့ဒီရန်တရားလည်းပဲအခုတတိအသက်မွေနေတဲ့အပြင်အခုဘာဖြစ်နေလဲဆိုတဲ့ခါကျတော့အခုပြန်ပြီးတော့မှဒီဗနာမပြိခရဲစီတို့နှစ်ဖက်ပြိခရဲစီတို့အဲ့ဒီကလည်းတစ်စက် NCA တနိုင်ငံလုံးပြိခရဲစီတို့သွားပြီဆိုပြီးတော့မှနော်ဂျာအေးသူ့မေရိုက်နေတယ
်ဆိုရင်
ဒါဒါအစိုးတန်တရားမထက်လင်းနေတာပဲဆိုချုပ်ပြီးပြောရမယ်ဆိုလို့ရှိရင်ဒီလိုမျိုးရှိခဲ့ပြီးဖြစ်တဲ့နော်သဘောတူညီချက်ကောင်းကောင်းတွေကိုလည်းပဲတို့ကလိုက်လာပြီးတော့မှအကောင့်တွေပုံမှုမရှိတဲ့အပြင်သူတို့အကျိုးစီးပွားနဲ့မတည့်ရင်အကြောင်းမျိုးလိုကြပြီးပြပြီးတော့ဖျက်တာပဲကျော်ခုရှေ့မှာလည်းပဲဒီဂျားဝင်ပြီးတော့မှစည်းစဲညှိနှိုင်းပြီးတော့မှဂျားဝင်စည်းစဲညှိနှိုင်းပေးသူတွေနဲ့အကောင့်ပေါ်တဲ့ဒီ enforcement mechanism လို့ခေါ်တဲ့ဒီစောင့်ကြည့်ကြည့်ချက်တွေရန်တရားမရှိပေနဲ့ကတော့ဘယ်သဘောတူညီချက်ပဲလုပ်လို့တော့ဒီတာရှိခံဖို့အတွက်အမတ်ခံမှုရှိဖို့အတွက်ဆိုတာကတော့ဒီကျွန်တော်တို့သဘောတူညီချက်ကိုနော်ဒီဖောက်ဖျက်ကျူးလွန်လေးရှိတဲ့လက်ရှိမြန်မာအစိုးရနဲ့ကတော့ဒါတဘောညီချက်ပဲလို့တာရှိခံဖို့အာမခံချက်မရှိဘူးလို့ကျွန်တော်မြင်တယ
်။ဟုတ်ကဲ့ပါ။ဆိုတော့ဒီကျွန်တော်တို့အစီအစဉ်လည်းမကြာခင်ပြီးဆုံးတော့မှာဆိုတော့ဒါအခုကျွန်တော်နောက်ဆုံးမေးချင်ပါတယ်။ဦးလှသိန်းဦးလှသိန်းအောင်ကျွန်တော်မေးချင်ပါတယ်။ဆိုတော့အခုကဒီစစ်ပွဲတွေရက်စဲဖို့ပေါ့နော်။ဟိုစစ်ပွဲတွေရက်စဲရမယ့်အခါမှာပေါ့ဟိုဂျာဝင်စစ်ဆက်ပေးမဲ့သူတွေပေါ်မှာပဲမူတည်လား။ကာယကံရှင်တွေအပေါ်မှာပဲမူတည်တာလား။ဟိုအတူချုပ်လေးဖြည့်ပေးပါမိနစ်ဝက်လောက်။ဦးလှသိန်းအောင်ဖြည့်ပေးပါခင်ဗျာ။
အဓိကရေဆုံးဒီစစ်ပွဲတွေရပ်ဖို့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကရေဆုံးရပ်ဖို့စူးစမ်းဖို့လုပ်နေပြီးမှဒီစစ်ပွဲတွေရပ်ပြီးမှဒီစစ်ပွဲရတဲ့အပေါ်မှာနောက်ဆက်ကျွန်တော်တို့ရဲ့အနာဂတ်ညမဆက်ညမဆက်တွေကိုဆက်ဖို့တော့ကတော့သူ့ဘက်ကိုယ်ဆွင့်ကြတဲ့အခါပြည်ချဘက်ကတော့အပြန်အလှန်
စနစ်ချက်ပေါ်မှာဟိုတက်ပြီးအနေနဲ့ကတော့ရောက်ဝင်စစ်ဆေးပြီးဖို့ပုံကိုယ်တွေကတော့လိုကိုလွမ်းမှာဖြစ်ပါတယ
်ဟုတ်ကဲ့ဥမမောင်ဆိုဖြစ်ကြပြီပါခင်ဗျမင်းတို့ဝက်လောက
်ဒီမှာနေကြဒီနေ့ကျွန်တော်ကပြောပြရတယ်ပေါ့ဗျာရောက်ဝင်စစ်ဆေးပြီးရပြီဆိုတာဒီနေ့တက်ပြီးစနစ်မျိုးကိုစူးစမ်းပြီးရမျိုးဖြစ်တာပေါ့ဒီနေ့ကပြည်သူမျိုးမပြည်သူနိုင်ငံချင်းဖိုင်နယ်ဆိုရင်ပြည်သူစနစ်မျိုးကိုလိုအပ်တယ်ပေါ့ဒါကအဆုံးပြပေးမယ်လူကဒီလိုဖြစ်နေတယ်လူကဒီပြည်ကဖြစ်နေတဲ့လူနေတဲ့ဘလူးရှော့ပင်းလို့မှလည်းဘလူးစစ်စစ်ဆင်းနေမှလည်းဆိုတော့သူပြပြရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါကျွန်တော်ဦးထွန်းစောနောက်ဆုံးအနေနဲ့ပြောပြပါခင်ဗျာမင်းဝဲလောက
်ဟုတ်ကဲ့ဒီဂျောင်းဝင်းသေးသေးပြီးဒီပေးမယ်သူကဘလောက်ရေးပါလဲဆိုတဲ့ခါကျွန်တော်ခုနပြောတဲ့ဥပမာမှာပေါ့ဗျာဒီ2013ခုနှစ်မှာ KIO နဲ့ဥပိ္ပိတ်ဆိုတဲ့ဂျားမှာဒီနေ့ချင်းမှာတစ်ချိန်ချောချာရေးသဘောတူညီမှုရဖို့အတွက်အဓိကအထက်ကဏ္ဍကဘယ်သူဆောင်ရွက်ခဲ့လဲဆိုတဲ့ခါကျတော့အဲ့ဒီမှာရှိတဲ့နော် PCG အဖွဲ့အစည်းရဲ့နောက်ပြီးတော့မှကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့နော်အဲ့ဒီတိန်းတစ်ခုပေါ့ဗျာအဲ့ဒီအဖွဲ့ကလုံးပြန်တယ်လို့သွားပြီးတော့မှလိုအပ်တယ်လို့ဆောင်ရွက်ပေးခဲ့တဲ့အဲ့လိုမျိုးရခဲ့တာဖြစ်တဲ့ဒါမဲ့ပြဿနာပါလဲဆိုတဲ့ခါကျတော့အဲ့ဒီသဘောတူညီချက်ကိုတက်မတော်ကမလိုက်နာတဲ့ပြဿနာပဲအခုလည်းပဲရောင်းဝယ်သေးသေးပြီးသူနဲ့ဒီမပြီးဘူးအခုက enforcement mechanism လို့ခေါ်တဲ့အစောင့်ကြီးကြီးကျက်ပဲရန်တရားကိုပါကျွန်တော်တို့ကလိုအပ်တယ်လို့ကျွန်တော်အနေနဲ့ဖြည့်ဆွဲပြီးပြောလိုပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီတိုက်ရိုက်လေးလိုင်းရွှေနွေပဲအစီအစဉ်ဒီမှာပဲအဆုံးသတ်သွားပြီလို့ပါဝင်ဆွေးနွေးခဲ့တဲ့သူတွေကိုလည်းအထူးကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးခွင့်မရတဲ့သူတွေအတွက်လည်းတောင်းပန်ပါတယ်ကျွန်တော်တို့အချိန်ရှိသွားပြီဖြစ်တဲ့အတွက်အစီအစဉ်ဒီမှာပဲရနာပါရစေခင်ဗျာ
ကိုအောင်အစီအစဉ်တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ပါရှင်
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
တနင်္လာနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ဒီအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်နေတာပါကျမတို့ရဲ့အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ် Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်း VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးနိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါ
American ဒုတိယသမ္မတ Mike Pence ကအီရတ်နိုင်ငံက American တပ်ဖွဲ့တွေထံစနေနေ့ကကြိုတင်မကြေညာဘဲတွားရောက်ခဲ့တယ်လို့ Iraq ကလူမျိုးစုအပေါ် American ကဆက်လက်ထောက်ခံမှုကိုအမခံတဲ့အနေနဲ့ကတ်လူမျိုးစုခေါင်းဆောင်တွေလည်းတွေ့ဆုံပါတယ်။ American ကျေးဇူးတော်နဲ့အလတ်ရဲ့မတိုင်မီရက်ပိုင်းအလို့မှာဒုတိယသမ္မတ Pence နဲ့ဇနီးတဲ့ Karen Pence တို့ကအီရတ်နိုင်ငံနောက်ပိုင်း LRSAT လေးတဲ့အခြေစိုက်စခန်းကိုဆက်ရောက်ခဲ့ပြီးတဲ့နောက်အဲ့ဒီစစ်အခြေစိုက်စခန်းကအမေရိကန်စစ်သည်တွေနဲ့တွေ့ဆုံပါတယ်။အဲ့ဒီနောက်မှာတော့ Irrebel နိုင်ငံတကာလေးစိတ်မှအခြေစိုက်တဲ့အမေရိကန်တပ်ဖွဲ့တွေထံကိုတွားရောက်ခဲ့ကြပြီးတဲ့နောက်မှာတော့ Iraq နိုင်ငံကတ်ဒေတာရဲ့သမ္မတ Nichiravan Bazani နဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဟောင်ကောင်ကျွန်းမှာဒီကနေ့တနင်္ဂနွေနေ့မှာ District Council ရွေးကောက်ပွဲတွေကိုကျင်းပနေပါပြီ။ဒီရွေးကောက်ပွဲတွေအနှောက်အယှက်မဖြစ်စေဖို့ဆန္ဒပြလှုပ်ရှားမှုကစနေနေ့တုန်းကပန်ကြားထားပါတယ်။တရုတ်ပြည်မှာကြီးထောက်ခံထားတဲ့ဟောင်ကောင်အစိုးရအဖွဲ့ကို District Council ရွေးကောက်ပွဲကနေတဆင့်သတင်းစကားပနိုင်ဖို့ဒီမိုကရေစီလိုလားတဲ့ပါတီတွေကမျှော်လင့်ထားကြတာဖြစ်ပါတယ်။ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကိုတာဝန်ကနေရုတ်တရက်ပြန်ရုတ်သိမ်းလိုက်ချင်းမတိုင်ခင်လအတော်ကြာကလေးကသမ္မတဒေါ်နယ်ထရန့်ရဲ့ပုတ်ကိုရေးရှင်နေရူဒီဂျူလီယာနီဟာနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့အဆက်အသွယ်ရှိခဲ့တာကိုအသစ်ထွက်လာတဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်။အရှေ့အာဖရိကဒေသမှာမိုးကြီးရွာပြီးရေကြီးမြေပြိုတာတွေကြောင့်ကင်ညာနိုင်ငံမှာဆိုရင်စနေနေ့ကလူ34ယောက်ထဲမှနေသေဆုံးရပါတယ်။နိုင်ငံအနောက်ပိုင်းကကြီးရွာ300မှာမြေပြိုတာကြောင့်လူ29ဦးသေဆုံးတယ်လို့ကင်ညာပြည်ထရေးဝန်ကြီးကအတည်ပြုထားပါတယ်။
ကျေးဇူးပါရှင်နိုင်ငံတကာသတင်းချင်းချက်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်ရှင်တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြတဲ့ကဘာထွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ကျမတို့ရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဆက်လက်ထုတ်လွှင့်မှာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.